Welcome to the Voice of America in Burmese.
တော်တော်ရှင်တို့အားလုံးအတွက်မင်္ဂလာရှိတဲ့2022ခုနှစ်ဖြစ်ပါစေရှင်ကျွန်မဆုမြတ်မမ VOE မြန်မာပိုင်းရဲ့ January 1ရက်တောက်ချာနေ့ညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုကြေညာပေးပါမယ်ရှင်COVID-19 ကရောဂါကြီးကိုရင်ဆိုင်နေရခြင်းကမ္ဘာတဝန်းကပြည်သူတွေဟာ2022ခုနှစ်ကိုပျော်ပွဲရှင်ပွဲတွေမပါဘဲကြိုဆိုခဲ့ကြပါတယ်။ American ပြည်ထောင်စု New York မြို့ကအထင်ကြီးရ Times Square နေရာမှာပုံမှန်လူထောင်နဲ့ချီစုဝေးပြီးတော့နှစ်သစ်ကြိုနေကြဖြစ်ပေမဲ့ဒီနှစ်မှာတော့နှစ်သစ်ကူးကြိုဆင်မြင့်ဖျော်ဖြေပွဲတွေစီကိုအထူးဖိတ်ကြားထားသူဧည့်သည်တွေကလွဲလို့လမ်းမကြီးတွေပေါ်မှာရှင်းလင်းခြောက်ခံနေပါတယ်။COVID ကရောဂါကိုရှေ့တန်းကနေရင်ဆိုင်ကူတာပေးနေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုပဲ Times Square ကဖျော်ဖြေပွဲတွေကိုကြီးဖို့အတွက်အပွဲစီစဉ်သူတွေကဖိတ်ကြားခဲ့ပြီးတော့သီးသန့်စီနေရာတွေခွဲထားပေးခဲ့ပါတယ်။ American မျိုးတော်တော်များများမှလည်းနှစ်သစ်ကူးကြိုဆိုတဲ့ပွဲတွေကိုလူအများမပါဘဲကျင်းပခဲ့ကြပါတယ်။ဒါပေမဲ့ Casino လောင်းစားရုံတွေတက်စီနေတဲ့ Las Vegas မျိုးက Las Vegas Strip လက်မကြီးပေါ်မှာမိဘဖောက်ပွဲကိုလူထောင်နဲ့ချီစုဝေးကြီးခဲ့ကြပါတယ်။လူစုလူဝေးမလုပ်ဖို့နဗာဒပြည်နယ်အုပ်ချုပ်ရေးမှူးကပန်ကြားထားတဲ့ကြားကအခုလိုမျိုးမိဘဖောက်ပွဲကိုလူတွေလာကြည့်ခဲ့ကြတာဖြစ်ပါတယ်။အများစုကတော့နှကောင်းကြီးတွေဝတ်ထားကြပေမဲ့မဝတ်ကြသူတွေကိုလည်းတွေ့ရပါတယ်။ဥရောပနိုင်ငံတွေကနှစ်သစ်ကူးပွဲကျင်းပလိမ့်ရှိတဲ့မြို့ကြီးတွေမှာတော့ကိုဗစ်ကန့်သတ်ထိန်းချုပ်မှုတွေကြားကနှစ်သစ်ကိုတိတ်တိတ်ဆိတ်ဆိတ်ပဲကြိုဆိုခဲ့ကြပါတယ်။လန်ဒန်မြို့သိမ်းမြစ်ကမ်းပါတစ်ချောင်းမိဘဖောက်မိအလှပြပွဲတွေကိုဒီနှစ်ဖျက်ခဲ့ပါတယ်။လန်ဒန်မြို့ထဲမှာမိဘဖောက်ပြီးနှစ်သစ်ကူးကြိုဆိုတာကိုရုပ်မြင်သံကြားပေါ်ကနေပဲတိုက်ရိုက်ပြသခဲ့ပါတယ်။ပြင်သစ်နိုင်ငံမှာလည်းနှစ်သစ်ကူးလူစုဝေးမှဆိုတဲ့အတွက်အရေးအယာရှိတသိန်းကျော်ကိုတာဝန်ချစောင့်ကြည့်စီခဲ့ပါတယ်။ Thai, India, Japan, South Korea စတဲ့အာရှနိုင်ငံတွေမှာလည်းနှစ်စဉ်လုံနေကြနှစ်သစ်ကူးကြိုပွဲတွေကိုဖျက်ခဲ့ပါတယ်။ဒီရုပ်နိုင်ငံကမြို့တွေမှာတော့မင်းညာတို့ကနှစ်သစ်ကူးကြိုပွဲတွေကိုကျင်းပခဲ့တယ်လို့ကိုဗစ်ရောဂါစတင်ခဲ့တယ်လို့ယုံကြည်ရတဲ့ဝူဟန်မြို့မှာ23ရက်နေ့ဒီနေ့မှာလဲကြော်ကြားတဲ့ဘုံကျောင်းစီကိုရာနဲ့ချီတဲ့လူတွေလာပြီးတော့ကိုဗစ်ကရောဂါကင်းရှင်းစေဖို့ဆူတောင်းနေကြပါတယ်။ကိုဗစ်ကကွယ်ဆေးနှမျိုးကိုတရားဝင်3ဆွဲခွင့်ပြုထားတဲ့အမေရိကန်ပြည်ထောင်စုမှာအများပြည်သူတွေစီကိုကိုဗစ်ကကွယ်ဆေးတွေမရောက်ဘဲနှောင့်နှေးနေပါတယ်။သမ္မတဒေါ်နယ်ထရမ့်အဆိုရက2020ခုနှစ်မကုန်ခင်မှာပြည်သူသန်း20လောက်ကိုဗစ်ကကွယ်ဆေးထိုးပြရမယ်လို့ခန့်မှန်းခဲ့ပေမဲ့ဒီဇင်ဘာလ30ဗုဒ္ဓဟူးနေ့အထိနိုင်ငံတော်ကကိုဗစ်ကာကွယ်ဆေး 12.4 သန်းကိုပဲဖြန့်ချိထားနိုင်တယ်ဆိုတာကိုရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC မှတ်တမ်းတွေအရသိရပါတယ်။ဆေးထိုးပြီးသူလူပေါင်း 2.6 သန်းရှိတယ်လို့ CDC ကပြောတယ်လို့ဆေးထိုးတာနဲ့ပတ်သက်လို့သတင်းပို့နောက်ကျတာတွေလည်းရှိနိုင်တယ်လို့ဆိုပါတယ်။ကိုဗစ်ကာကွယ်ဆေးထိုးမှုနှောင့်နှေးကျန်းကျတာတွေဖြစ်နေတဲ့အပေါ်မှာပြည်내အစိုးရတွေကြောင့်လို့သမ္မတထရမ့်ကတော့အပြစ်တင်ပါတယ်။ပြည်ထောင်စုအစိုးရကဆေးတွေဖြန့်ဝေထားပြီးဖြစ်တဲ့ပြည်내အစိုးရတွေကဆေးထိုးတဲ့အစီအစဉ်တွေကိုလုပ်ပါတော့လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။အမေရိကန်မှာ COVID ကာကွယ်ဆေးထိုးအစီအစဉ်တွေကိုပြည်내အစိုးရတခုချင်းစီကဆောင်ရွက်နေကြတာပါ။တချို့နေရာတွေမှာဆေးထိုးမဲ့အစီအစဉ်တွေဘဏ္ဍာငွေအလုံးအလောက်မရှိဘူးဆိုတဲ့ပြဿနာတွေလည်းပေါ်နေပါတယ်။အမေရိကန်ပြည်ထောင်စုထဲမှာ COVID အတည်ပြုလူနာသန်း20နီးပါးရှိနေပြီးတော့သေဆုံးသူကလည်း3,400ကျော်ကျော်နေပါပြီ။EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံအပိသက်နှုတ်ထွက်ခဲ့ပြီးတဲ့နောက်နှစ်ဖက်ကြားကုန်သွယ်ရေးလုံခြုံရေးခီးသွွားလာရေးစတဲ့စီကံသတ်မှတ်ချက်တွေစတင်အသက်ဝင်ကျင့်သုံးနေပါပြီ။ဗြိတိန်နဲ့ EU ကြားအဓိကကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့ဗြိတိန်ဒိုဗာစိတ်ကမ်းကနေပထမဆုံးထွက်တဲ့ကတုတ်တင်မောပြင်သစ်နိုင်ငံကာလီစိတ်ကမ်းကိုရောက်ရှိချိန်မှာလိုအပ်တဲ့စာရွက်စာတမ်းအထောက်အထားစစ်ဆေးမှုတွေလုပ်ပြီးမှကတုတ်တင်မောပေါ်ပါလာတဲ့ကုန်တင်ကားတွေလိုရာခီးကိုဆက်သွားခဲ့ကြပါတယ်။EU ရဲ့မှာ48နှစ်ကြာအဖွဲ့ဝင်ဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံကဒီဇင်ဘာလ31ရက်ကြာသပတေးနေ့ဗြိတိန်စံတော်ချိန်ည17နာရီအချိန်မှာ EU ကအပီးတိုင်ထွက်သွားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံအတွက်အာရုံဥသိရောက်လာပြီလို့ဝန်ကြီးချုပ် Boris Johnson ကနှစ်သစ်ကူမင်းကွန်းနဲ့မှပြောကြားခဲ့ပါတယ်
။ We have our freedom in our hands and it is up to us to make the most of it.
လူမျိုးမှုကိုပြန်လည်ရရှိတဲ့ဗြိတိန်နိုင်ငံအနေနဲ့ဒီလွတ်လပ်မှုကိုအပြည့်အဝအသုံးချပြီးတော့ဗြိတိန်ရဲ့တန်ဖိုးကိုကမ္ဘာကိုပြားဖို့အားလုံးလက်တွဲလှုပ်သွားကြမယ်လို့ဝန်ကြီးချုပ် Boris Johnson ကပြောကြားခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂအဖွဲ့နဲ့ဗြိတိန်လမ်းခွဲလိုက်ပြီးမှနှစ်ဖက်ကြားစီးပွားရေးဝန်ဆောင်မှုလုပ်ငန်းတွေခရီးသွားလာမှုတွေနိုင်ငံရွှေ့ပြောင်းနေထိုင်မှုတွေအားလုံးစီကမ်းသက်တွေနဲ့ဆောင်ရွက်ကြရတော့မှာဖြစ်ပါတယ်။
VOA American တန်ညာဘက်မြန်မာဝါဒအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1545တုံညာလိုင်းဒိုမီတာ25 kHz 1783တုံညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမလိုင်းဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ VOA မြန်မာဝိုင်းအတွက်ထိတ်တန့်ရောက်နေတဲ့နောက်ဆုံးရသတင်းတွေကိုကျွန်မဆုမြတ်မောကြီးညာပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနှစ်သက်ခုအထူးအစီအစဉ်နဲ့အပတ်စဉ်အစီအစဉ်တွေကိုနှားဆင်နိုင်ပါပြီရှင်။
စီရီသိမ်းမှမှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းဆီးခြင်းခံခဲ့ရတဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကံကုန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်လောင်း3ဦးကတမရော်သား3ဦးနဲ့အတူဒီနေ့ပဲပြန်လည်လွတ်မြောက်လာတဲ့ကြောင်းပြောပြပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်မှာရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေစဉ်အောက်တိုဘာလထဲမှာပဲအေးရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းဆီးထားတဲ့ NLD လွှတ်တော်ကိုယ်စားလှယ်လောင်း3ဦးကိုလက်လက်ကြော်ကြာမှပြန်လွှတ်ပေးလိုက်တာပါ။NLD ကိုစလဲလောင်းတွေကိုရခိုင်ပြည်နယ်ကတိုက်ပွဲတွေတွင်ဖမ်းဆီးခဲ့တဲ့တပ်မတော်သား3ဦးနဲ့တူဒီကနေ့မွန်းလွယ်ပိုင်းမှာအေအဖွဲ့ကတပ်မတော်ကိုလွှဲပြောင်းပေးရခဲ့ကြောင်းလဲတပ်မတော်ပြောခွင့်ရဗိုလ်ချုပ်စုံမင်းလုံးက VOA ကိုတီးပြပါတယ်
။လွတ်တော်ကိုစလဲတော်နေနေမြင့်ဦးမင်းအောင်ပြင်လွတ်တော်ကိုစလဲလောင်းတော်ချစ်ချစ်ချောတို့ကိုအဲဒီ3ယောက်ရဲ့ကျွန်တော်တို့ဒီတိုက်ပွဲဖြစ်ပွားတဲ့ကာလမှာဖမ်းဆီးသိမ်းသိမ်းခံထားရတဲ့တပ်မတော်သား3ဦးဒီရကောင်ရှိသူတွေကဒီနေ့မွန်းလွယ်ပိုင်းမှာတော့တပ်မတော်ကိုသာရောက်လွှဲပြောင်းပေးခဲ့ပါတယ်။အဲကျွန်တော်တို့ဒီစစ်တွေကိုခေါ်ဆောင်နေပါတယ်။စစ်တွေရောက်လို့ရှိရင်တပ်ဆိုင်ရာကိုပြန်လည်လွှဲပြောင်းပါမယ်။မပြီးရင်ကျွန်တော်လည်းတရင်ထောက်ပြန်ပေးပါမယ
်။ NLD ပါတီဝင်3ဦးကိုတော့မြေပုံမြို့နယ်ပြီးချောင်းသက်ရွာဘက်မှာမင်းပြမြို့နယ်ခြေပြုတ်တိုင်းဘ ਹੁ ကိုကျောင်းဦးကြီးထံလွှဲပြောင်းပေးရတာလို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်။
ဒီနေ့မွန်လဲနေ့ရောက်ကပေါ့နော်ကျွန်တော်တို့ဒီမြေပုံမြို့နယ်ပြီးချောင်းတဲ့ခြေရွာမှာအဲဒီတက်တဲ့တပ်ဖွဲ့ဝင်တွေကစောင်းဆိုင်ပြီးတော့တပ်မတော်ဘက်ကို NLD ပါတီ3ဦးကိုဆွဲပြောင်းပေးတယ်လို့သိရတယ်။တပ်မတော်ဘက်ကဒီတိုင်းဘူကိုကျောင်းအုပ်ကြီးကိုလည်းလာပြီးတော့နော်ကား3စီးနဲ့လာပြီးတော့ခေါ်သွားတယ်။ကျောင်းဘက်ကိုပြန်ပြီးတော့ဆက်ခွာသွားတယ်လို့လာသွားတဲ့သတင်းပေးဖို့ရှိရသိရပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းအောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်သုံးနေဒီမေမြင့်နဲ့လွှတ်တော်ကိုယ်စားလှယ်လောင်းတော်ချစ်ချစ်ချောတို့ကိုအောက်တိုဘာလ24ရက်နေ့တုန်းကဖန်ကူးမြို့နယ်တွင်မဲဆယ်စီယုံကြီးဆင်းတဲ့ချိန်အေအေဘက်ကဖမ်းဆီးသွားခဲ့တာပါ။သူတို့သုံးဦးအပြင်တိုက်ပွဲဖြစ်ပွားစဉ်ကာလတွင်အေအေဘက်ကဖမ်းဆီးသွားတဲ့သမရော်သားတွေနဲ့က3ဦးကိုဒီကနေ့မှပဲချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှနေမြေခါမြန်မာစစ်သားတေသာလွှဲပြောင်းပေးခဲ့တာပါ။အေအေဘက်ကလည်းအခုလိုအဖမ်းခံရတဲ့သူတွေပြန်လွှတ်ပေးတဲ့ပေါ်ငင်းချိုင်ရေးအတွက်အထောက်အကူဖြစ်စေတယ်လို့တမတော်ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံဒီဖြစ်စဉ်ခေတ်ရည်ရည်တစ်စင်တော့ခိုင်ပြည်နယ်မှာပြည်ခတ်တိုက်ခိုက်မှုရပ်ဆဲတဲ့ဟာတွေပုံမူခိုင်မာလာနိုင်နေမယ်ပြီးတော့ငင်းချိုင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာနိုင်နေမယ်လို့ကျွန်တော်ပြောလင်းပါတယ
်လုံချုံရေးအတွက်စိတ်မဆရတာကြောင့်ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေမကျင်းပနိုင်တဲ့နေရာတွေမှာပြန်လည်ကျင်းပနိုင်မဲ့အခြေအနေကိုဖန်တီးဖို့အေးရခိုင်လက်နက်ကန်ဖွဲ့ရဲ့နိုဝင်ဘာလ12ရက်နေ့ထုတ်ပြန်ချက်ကိုတမတော်ကကျေဆိုလိုက်ပြီးနောက်ရခိုင်ပြည်နယ်မှာသမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပြည်ကမှုရပ်ဆဲနေတာဆလကြော်ရှိနေပြီဖြစ်ပါတယ်။အပြည့်ရနေတဲ့ကာလအတွင်းစီစဉ်ပါ9ရက်နေ့မှာဝပြည်သွေးစည်းညိုရေးသမတော် UWSA ထိန်းချုပ်ရာပန်းစမ်းမြို့မှာသမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ကကုစလဲတွေဆွေးဆုံပြီးရခိုင်ပြည်နယ်ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေလည်းရှိခဲ့ပါတယ်။ကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းတို့သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE စီစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနှားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
2020ခုနှစ်အတွင်းကမ္ဘာတဝန်းကူးစက်ပြန့်နှံ့တဲ့ COVID-19 ကပ်ရောဂါနဲ့လူမဲတွေရဲ့အသက်ကိုလည်းဒဏ်ထူတန်ဖိုးထားဖို့တောင်းဆိုရလှုပ်ရှားမှုသတင်းတွေအမေရိကန်ရွေးကောက်ပွဲသတင်းတွေ2020ကမ္ဘာသတင်းကောင်းကြီးပိုင်းမှာလွှမ်းမိုးနေရယူခဲ့ပါတယ်။ဒါ့ပြင်လည်းတခြားနှစ်တွေလိုပဲသဘာဝဘီယန်ဒီရီလူလူအောင်ကြွားမှုတွေနဲ့ပဋိပက္ခတွေကိုနိုင်ငံတချို့ရင်ဆိုင်ခဲ့ရပါတယ်။2020ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာနိုင်ငံတချို့ကအဖြစ်အပျက်တချို့ကိုစုစည်းပြီးဦးသိန်းထိုင်ဦးနဲ့ကျမများတစီအောင်ကတင်ပြပေးထားပါရဲ့ရှင်
။ ဆောင်းနစေဂုနေချနွာရီလာဆမ်မာဝဲအော်စတြေးလျနိုင်ငံမှာဖေရိုးအမမချုံဘူးတဲ့အတိုင်းတန်နဲ့တောင်းပြီးတဲ့ကြောင့်ချန်ခဲ့တဲ့သတင်းကတုံးလုတ်စီမကောင်းစရာသတင်းတစ်ပုဒ်ဖြစ်နေနှစ်တကူကြိုခဲ့ပါတယ်။တောင်းပြီးကြောင့်ဟက်တာစနစ်တမ
6月3日にダウメリカ大統領に来て、プラジチリネ、アルゼンチナ大統領に来て、やけば。ジャンワリーラ3日にがで、イランとの意思相違で、ジャムカスタムスルマニとイラン内外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外外 င်ဥရင်နိုင်ငံမှာရက်ဆက်ကျင်းပခဲ့ပါတယ်ဘူဂျူကာဆမ်ဆူလမာနီလုံခြံခံရတာကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်နိုင်ငံကအမေရိကန်စစ်စခန်းတွေကိုအီရန်ကရော့ကက်ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်ဒီပိုင်းအတွင်းမှာပဲအီရန်ပြည်သူတချို့ရဲ့အမေရိကန်စန့်ကျင်ဆန္ဒပြပွဲတွေဟာအီရန်အစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲအဖြစ်လဲပြောင်းလဲသွားခဲ့ပါတယ
်။အီရန်နိုင်ငံတကီးရန်မြို့လေးစိတ်ကဆယ်ယူကရိန်းခီးတဲ့လေရင်ကိုဇန်နဝါရီလ6ရက်နေ့ကအီရန်စစ်တပ်ကဒုံးကျည်နဲ့မာယွန်ပစ်ခတ်ခဲ့တာကြောင့်လေရင်ပေါ်မှာပါသွားခဲ့သူ156ဦးသေဆုံးခဲ့ပြီးသတင်းထင်ကြံခဲ့မှုအတွေ့အီရန်အစိုးရကိုကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။သောဘဝိုင်းကဆက်ချွေမှုကြောင့်အီရန်ဘက်ကပြောခဲ့ပေမဲ့နောက်ပိုင်းမှာအာရုံပြစ်ခတ်တာကိုအီရန်စစ်တပ်ကဝန်ခံခဲ့ပါတယ်။ဒီလိုဝန်ခံခဲ့ပြီးတဲ့နောက်အီရန်နိုင်ငံမှာအီရန်ဘာသာရေးခေါင်းဆောင်ကြီးဘာဝင်ဆွေရခေါင်းဆောင်တွေဆင်ပေးဖို့အထိတောင်းဆိုတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အမေရိကန်အီရန်ဆက်ဆံရေးဒီနေ့မှမှအခြေအနေသတင်းတွေကလည်း2020ခုနှစ်နိစမ်းမှာနိုင်ငံတကာအထူးအာရုံစိုက်ခဲ့ရတဲ့သတင်းတွေဖြစ်ခဲ့ပါတယ်။
2020ခုနှစ်နှစ်ဆန်းမှာပဲတကပလုံးကပြည်သူတွေရဲ့လူနေမှုဘဝတွေကိုပြောင်းလဲသွားမယ်။ကြောက်မဲ့ဖွယ်ရာကယောဂါဇိုးကြီးရဲ့အနေရကိုကျန်းမာရေးပညာရှင်တွေအထိတ်တလန့်သတိပေးခဲ့ကြပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာကရိုနာဗိုင်းရပ်စ်ကိုပြန့်နှံ့နေတဲ့ဆိုတာကိုဇန်နဝါရီလ9ရက်နေ့မှာ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကြေညာခဲ့ပါတယ်။လူချင်းချင်းကူးစက်နိုင်တယ်ဆိုတာကိုတရုတ်ကျန်းမာရေးအရာရှိတွေဝန်ခံခဲ့ပြီးတဲ့နောက်လူဦးရေ17သန်းရှိတဲ့ဝူဟန်မြို့ကန်တွေကိုအပြင်းမထွက်ဖို့တရုတ်အစိုးရကကျဉ်းကျဉ်းကျပ်ကျပ်ပိတ်ဆင်လိုက်ပါတယ
်။တရုတ်နိုင်ငံမှာရောဂါကူးစက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်ဇန်နဝါရီလအတွင်းမှာပဲအမေရိကန်ပြည်ထောင်စု၄သိန်းတချို့မှာနိုင်ငံတကာရောက်လာတဲ့ခီးတဲ့တွေကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးတာဒီဆက်လုပ်ခဲ့ပါတယ်။ဇန်နဝါရီလ21ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာတရုတ်နိုင်ငံဝူဟန်မြို့ကအမေရိကန်ပြည်ထောင်စုကိုပြန်လာတဲ့ခီးတဲ့တစ်ယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေပြီဆိုတာကိုကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလူတွေသိမ်းတဲ့ချီသေဆုံးပြီးတန်းတဲ့ချီယောဂကူးစက်ဖို့အစပိုင်းကတည်းကပြောရမှာပ
ါ။ American ပြည်ထောင်စုမှာဇန်နဝါရီလကုန်မှာသမ္မတဒေါ်နယ်ထရန့်ကိုရာထူးကဖယ်ရှားတဲ့အထူးအရေးယူနိုင်ရေးတွတ်တော်အတွင်းမှာအခြေအတင်ဆွေးနွေးပွဲတွေကျင်းပနေခဲ့ပြီးတရလူအဖြစ်ဆောင်ရွက်တဲ့အောက်တွတ်တော်အမတ်တွေနဲ့သမ္မတရဲ့ကျူးဆောင်ရှိနေတွေအပြန်အလှန်ညှင်းခုံနေခဲ့ပါတယ်။အနာအလွဲစံစားလုပ်မှုကွန်ဂရက်စ်တွတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့ American သမ္မတဒေါ်နယ်ထရန့်အပေါ်အရေးယူနိုင်ဖို့အောက်တွတ်တော်ဒီမိုကရက်အမတ်တွေကကြိုးပမ်းနေတာပါ။သမရထရမ်ဟာသမရရေးောက်ပွဲသူ့ရဲ့အဓိကပြိုင်ပွဲတူဖြစ်လာနိုင်တဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပြီးဖို့ယူကရိန်းသမရဗလာဒီမီယာဇီလန်စကီကိုဖိအားပေးတဲ့အနေနဲ့ယူကရိန်းကိုပေးရမယ့်စီးရီးအကူအညီဒေါ်လာ1400နီးပါးကိုချက်ချင်းမပေးဘဲဆိုင်ထားခဲ့တယ်လို့ဒီမိုကရက်ဘက်ကစွပ်စွဲခဲ့ပါတယ်ထို့တော်ကြားနာစစ်ဆေးပွဲတွေမှာသမရထရမ့်ရဲ့အစိုးရအဖွဲ့တွေကအဓိကပုဂ္ဂိုလ်တွေကိုတက်တည်အဖြစ်စင့်ခေါ်မင်းမြန်းဖို့ဒီမိုကရက်ဘက်ကတောင်းဆိုနေတဲ့အထက်လွှတ်တော်လူများစုဖြစ်တဲ့ Republican Party ဝင်တွေကလက်မခံခဲ့ပါဘူး။ February 5ရက်နေ့မှာတော့သမရမှာအပြစ်မရှိကြောင်းအထက်လွှတ်တော်ကနှဲခွဲဆုံးဖြတ်လိုက်ပါတယ်။
သမ္မတဦးဂျေဂျေဆက်ဆူချက်တွေကိုပေးချပြီးပြစ်မရှိကြောင်းထက်လွတ်တော်ကမဲခွဲမဆုံးပြတ်ခင်တည်းရဲ့လို့ဖေဖော်ဝါရီလ4ရက်နေ့မှာပဲသမ္မတထရန့်တိုင်းပြည်ကိုနိုင်ငံတော်ခြေပြမင်းကွန်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာရုပ်လျှော့ချဆင်းနေပြီဆိုတဲ့အတွေးစံစားချက်တွေကို ုဆိုးရတဒံပထမပိုင်းနှစ်တွေအတွင်းကြောက်သောလုံနိုင်ခဲ့တယ်လို့သမ္မတတံတွေတတိယချိန်ကွန်ဂရက်ရှုတော်မှာပြောကြားတဲ့နိုင်ငံတော်ချီးပြမိန့်ခွန်းမှာသမ္မတထရန့်ပြောသွားခဲ့ပါတယ်။စနာယီခွဲနီးပါးကြောင့်မိန့်ခွန်းထဲမှာသူ့ရဲ့သမ္မတတံအတွင်းအမေရိကန်စီးပွားရေးတိုးတက်ကောင်းမွန်လုံနိုင်ခဲ့တယ်လို့သမ္မတထရန့်ကအခိုင်အမာပြောကြားခဲ့ပါတယ်။
We come ဇန်နဝါရီလနောက်ဆုံးပတ်အတွင်းမှာပဲအမေရိကန်ဘတ်စကတ်ဘောအကျော်အမော်ကိုဘီဘရိုင်ယန်ရဟတ်ရင်ပြေချာတည်ဆုံးသွားခဲ့တဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိခိုက်ဝမ်းနည်းစကားဆုခဲ့ကြပါတယ်။ Los Angeles မြို့ပြင်နာကခလာဘာဆာမြို့မှာရဟတ်ရင်ပြေချာမှုအတွင်းအသက်42နှစ်အရွယ်ကိုဘီဘရိုင်ယန်နဲ့သူ့ရဲ့73နှစ်အရွယ်သမီးဂျီယာနာတို့အပါအဝင်ရဟတ်ရင်ပေါ်မှာပါသွားသူ၉ယောက်စလုံးတည်ဆုံးခဲ့တာပါ။ရဟယင်ဟာတိမ်ထုကိုရှောင်ပြီးပြန်တန်းရင်တောင်ဆောင်နဲ့တိုက်မိလို့ဖြစ်ကြခဲ့တာလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ
်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေသိရတာကတိုးလာတဲ့အတွက်ဒီယောဂကက်ဆိုကနေရာနဲ့ကူးစက်ပြန့်နေတဲ့ယောဂဖြစ်နေပြီဆိုတာကို WHO ကချက်မှတ်ယူဖွဲ့ကြီးကမတ်လ၁၇ရက်နေ့မှာကြေညာပါတယ်။ဒီလိုကြေညာတဲ့မတ်လဒုတိယပတ်အတွင်းကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံပေါင်း၁၁၄နိုင်ငံမှာလူပေါင်း 13,800 ကျော်ကူးစက်ခံရပြီးသေဆုံးသူပေါင်းကလည်း 4,300 ကျော်ရှိနေပါတယ်။ယောဂကူးစက်မှုတွေတိုးလာတဲ့အတွက်ကမ္ဘာနိုင်ငံတော်တော်များများခီးသွားလာခွင့်နဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်တွေထုတ်ပြန်ခဲ့ပါတယ်
။ကိုရိုနာဗိုင်းရပ်စ်ရဲ့စီးပွားရေးအပေါ်သက်ရောက်မှုတွေကြောင့်မလဆန်းမှာပဲကမ္ဘာအဆုရှေယာဈေးနှုန်းတွေနဲ့ရေနံဈေးနှုန်းတွေထိုးကျသွားပါတယ်။American အဓိကအဆုရှေယာတစ်ခုဖြစ်တဲ့ New York က Dow Jones အဆုရှေယာအညွန့်ကိန်းဟာမလဒုတိယပတ်အတွင်း600ခန့်လုံးနေပါနေမြို့ပြရဲ့1500နီးပါးကျသွားခဲ့ပါတယ်။17နှစ်လောက်ဇက်တိုက်အငြင်းဆုံးပေါ်လာခဲ့တဲ့အဆုရှေယာဈေးတွေပထမဆုံးအကြိမ်အများဆုံးပြန်ထိုးကျသွားခဲ့တာပါ။ဒီလို COVID-19 ရောဂါပြန့်နှံ့မှုတွေကြောင့်ထိခိုက်မြင့်လာလာနေကြတဲ့ American ကြီးသူတွေရဲ့စီးပွားရေးလုပ်ငန်းတွေကိုအထောက်အကူပြုနိုင်ဖို့ဒေါ်လာ1 trillion သုံးဆနဲ့အစီအစဉ်တစ်ရပ်ကိုသမ္မတ Trump ကမလကုန်မှာလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်။
မလာလေလောက်ကလေးကစက်ယုံတွေဈေးတိုင်တွေစားသောက်ဆိုင်တွေနဲ့ယုံတွေပါဝင်လုပ်ငန်းခွင်တွေကိုဖိတ်ခဲ့တဲ့နောက်အီဗီလာအတွင်းအမေရိကန်ပြည်ထောင်စုမှာအလုပ်လက်မဲ့နှုန်း 14.8 ခန်းနှုန်းအထိထိုးတက်လာခဲ့ပါတယ်။1930ခုနှစ်တွေအတွင်းကမ္ဘာစီးပွားပြက်ကွက်ကြုံခဲ့ရပြီးနောက်ပိုင်းဒီလောက်ဆိုးတဲ့အခြေအနေကိုမကြုံခဲ့ရဘူးလို့စီးပွားရေးပညာရှင်တွေပြောဆိုခဲ့ကြပါတယ်။နိုင်ငံတော်မှာအလုပ်လက်မဲ့ကျုခံစားခွင့်ရှောက်ထားသူ23သန်းကျော်ရှိမယ်လို့ပြည်သူ့အရေးဝန်ကြီးဌာနရဲ့ဆင်းနေမှာဖော်ပြပါတယ်။နောက်ပိုင်းလာဒီမှာတော့လုပ်ငန်းဝင်တချို့ပြန်လည်ဖွင့်လှစ်တာကြောင့်လုပ်လက်မဲ့ဦးရေရောကြသွားခဲ့ပါတယ
်။ကယောဂဇူးကြီးရဲ့ချင်းချောက်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အခက်အခဲတွေကြုံနေရချိန်မှာပဲမေလ25ရက်နေ့က American ပြည်ထောင်စု Minnesota ပြည်နယ် Minneapolis မြို့မှာလူမဲမျိုးသား George Floyd ကိုရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အချိန်မှာတိတ်ဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်နိုင်ငံအနှံ့ဆန္ဒပြပွဲတွေသတင်းပတ်တွေနဲ့ချီပေါ်ပေါက်ဖြစ်ပါတယ်။လူမဲတွေရဲ့အသက်ကိုလည်းတင်ပို့ထားပါဆိုပြီးတောင်းဆိုတဲ့ Black Lives Matter လှုပ်ရှားမှုအဖြစ်ရဲတွေရဲ့ရည်စံမှုနဲ့လူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေတိုင်းပြည်တော်ပေါ်ပေါက်ခဲ့တာပါ American ပြည်ထောင်စုတဝန်းမြို့ကြီးတွေမှာဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်ခဲ့တယ်လို့ရဲတပ်ဖွဲ့တွေကိုပြည်ပြင်းပြောင်းလဲဖို့ငွေကြေးဖြတ်တောက်ဖို့ဆိုတဲ့တောင်းဆိုချက်တွေလည်းကြီးထွားလာခဲ့ပါတယ်George Floyd တည်ဆုံးပြီးတရင်ပတ်အနေနဲ့အကြာဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာနောက်ထပ်လူမဲအမျိုးသားတဦးဖြစ်တဲ့ Richard Brooks ကိုရဲကတနက်နေ့ပြစ်လို့တည်ဆုံးခဲ့တာကြောင့်ရဲတပ်ဖွဲ့ရဲ့ကြမ်းကြမ်းတမ်းတမ်းကင်တွေမှုတွေအဆုံးသတ်ရင်တောင်းဆိုတဲ့ဆန္ဒပြပွဲတွေပို့ပြီးတော့အရှိန်မြင့်လာခဲ့ပါတယ်။ Oregon ပြည်နယ် Portland မြို့မှာအကြမ်းဖက်ဆန္ဒပြပွဲတွေနဲ့မြင်းငင်းတက်မှုတွေနှစ်လလောက်ကြာတိုင်ပေါ်ပေါက်ခဲ့ပါတယ်။
ရန်ရဲရဲဆက်မှုနဲ့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲတွေတမ်းပြည်တော်ပေါ်ပေါက်နေချိန်မှာပဲရဲတပ်ဖွဲ့ပြုပြင်ကြောင်းလေးညွန်ကြားချက်တွေကိုသမ္မတထရန့်ဂျော်လာတတိယဘက်မှလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်ရဲတပ်ဖွဲ့ဝင်တယောက်ရဲ့အသံအနေကိုချေချောက်ခံရတဲ့အခြေအနေမျိုးကလွယ်လို့လယ်ဘင်းကိုတိုက်ချုပ်ယူဖမ်းဆီးတာမျိုးတွေတောင်းပြစ်သွားမှာဖြစ်တဲ့အကြောင်းလက်မှတ်ရေးထိုးတဲ့အခမ်းအနားမှာသမ္မတထရန့်ကပြောပါတယ်ရဲတပ်ဖွဲ့ကိုပုံပြီးတာဝန်ခံမှုရှိလာစေဖို့ရည်ရွယ်တဲ့ဆိုပေမဲ့လည်းတပ်ရထွန်းရဲ့အမိန့်ကလုံလောက်မှုမရှိဘူးဆိုပြီးအတိုက်ခံဒီမိုကရက်တီနဲ့အကြက်ကတချို့ကဝေဖန်ခဲ့ကြပါတယ်။ဂျွန်ကအတွင်းမှာပဲအမေရိကန်ပြည်ထောင်စုတဝန်းပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲတွေကတခြားနိုင်ငံတွေကိုကူးစက်သွားပြီးလူမျိုးရေးခွဲခြားမှုနဲ့ရဲတွေရဲ့ဖိနှိပ်ရဲစက်မှုကိုစတင်တဲ့ဆန္ဒပြပွဲတွေနိုင်ငံတကာလှုပ်ရှားမှုအဖြစ်အချိန်ကုန်နဲ့ပေါ်ပေါက်ခဲ့ပါတယ်။
။ဩဂုတ်လပထမပတ်တွင်လေဗနွန်နိုင်ငံဘေရုတ်မြို့တော်မှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ဖောက်ကွဲမှုကြီးကြောင့်အနည်းဆုံးလူ190သေဆုံးခဲ့တယ်လို့လူ6000လောက်ဒဏ်ရာရခဲ့တဲ့အတူလူပေါင်း3000လောက်အုပ်ယူနေဖြစ်ခဲ့ရပါတယ်။ပေရုကစိတ်ကန်းကုန်ဆောင်ရုံးမှာဖြစ်ပွားခဲ့တဲ့မတော်တဆပေါက်ကွဲမှုကနေပြည်သူတွေရဲ့အထွေထွေမကျေနပ်မှုတွေကိုမိထိုးပေးသလိုဖြစ်ခဲ့ပြီးလက်ဗနွန်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေရက်စက်ပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအကြားထိတိုက်ရင်ဆိုင်မှုတွေနဲ့အင်အားသုံးချို့ခွင်းတာတွေလည်းပေါ်ပေါက်ခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ပွားပြီးလက်ဗနွန်အစိုးရကတည်င်းတပတ်ကြာအရေးပေါ်အခြေအနေမှာပထမပိုင်းကြေညာခဲ့ပါတယ်။နောက်ပိုင်းမှာအစိုးရအဖွဲ့တစ်ခုလုံးနှုတ်ထွက်ကြကြေညာပါတယ်။
မေလပထမပတ်အတွင်းမှာပဲကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုသားစီနံရေးအတွက်ဒေါ်လာ9ဘီလီယံလောက်လိုအပ်နေတဲ့ဆိုပြီးကုလသမဂ္ဂကပန်ကြားလိုက်ပါတယ်။တခါအစည်းအဝေးနိုင်ငံတွေမှာကိုဗစ် -19 ရောဂါကူးစက်မှုအထူးအထိတ်ကိုမရောက်သေးပေမဲ့လည်းလုံလမဲ့ဖြစ်ကုန်တာတွေအစားအသောက်ရှားပါးတာတွေအပြင်ကလေးငယ်တွေအတွက်ကာဝယ်ဆေးမထိုးတိုင်တဲ့ပြဿနာတွေကိုစတင်ရင်ဆိုင်ရပြီလို့ပြောပါတယ်။အစင်းရုံသူတွေအထူးဖြင့်မြို့သူမိမင်းကလေးငယ်တွေနဲ့အကာအကွယ်မဲ့လူတွေကိုကတ်ယောဂါနဲ့ကမ္ဘာစီးပွားရေးကြဆင်းတဲ့တန်ကအကာအကွယ်မပေးနိုင်မှုဆိုရင်နောက်နှစ်ပေါင်းများစွာအထိစိုးကျိုးသက်ရောက်မှုတွေဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆန်ရယုံကြည်ခဲ့မတ်လော့ကော့ကပြောပြပါတယ
်ဘယ်လာရုစ်နိုင်ငံမှာအလက်ဇန်ဒါလူရှင်ကိုနှုတ်ထွက်ပြီးတောင်းဆိုဆန္ဒပြပွဲတွေအော်တိုလာ9ရက်ရွေးကောက်ပွဲပြီးခဲ့တဲ့က2020ခုနှစ်နှစ်ကုန်အထိလက်တိုက်ပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြရတဲ့သူအများပြားလူကြီးတပ်ဖွဲ့တွေဖမ်းဆီးတာကိုခံခဲ့ရပါတယ်။သမရလူရှင်ကို6ချိန်မြောက်ပြန်အရေးခံခဲ့ရပေမဲ့သူအနိုင်ရခဲ့တဲ့ရွေးကောက်ပွဲမှာမင်းမတမမှုတွေရှိတယ်လို့အတိုက်ခံတွေကပြောဆိုခဲ့ကြပြီးအဲ့ဒီအချိန်ကစလို့မြို့တော်မင်းစ်နဲ့တခြားမြို့ကြီးတွေမှာလူလူဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်ခဲ့တာပါ။အနောက်နိုင်ငံတွေကလည်းရွေးကောက်ပွဲရလဒ်ကိုလက်မခံကြောင်းပြောဆိုထားပြီးသမရလူရှင်ကိုနဲ့ထိတ်တန့်ဘယ်လာရုစ်အစိုးရအရာရှိတွေအပေါ်မှာသိစိတ်တန်ခတ်အရင်းယူမှုတွေချမှတ်ခဲ့ပါတယ
်။အော်ဗလာဂျူမာပဲရုရှားနိုင်ငံကချင်းရှားတဲ့တိုက်ခန်းကောင်းဆောင် LSC နယ်ဘာလီစိတ်ကက်ခံရတဲ့သတင်းကနိုင်ငံတော်သတင်းကောင်းကြီးပိုင်းဒီမှာအများအယုံစိုက်တဲ့သတင်းတစ်ပုဒ်ဖြစ်ခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းထန်ဝေဖန်လေးရှိသူအတိုက်ခံခေါင်းဆောင်နယ်ဘန်ဒီယာဆိုင်ဘေးရီးယားဒေသမှာရွေးကောက်ပွဲမဲဆယ်စီုံပြီးမြို့တော်မော်စကိုလေနဲ့အပြန်ရုပ်တရက်ပြင်းထန်နာမကျန်ဖြစ်ခဲ့တာပါ။သူ့ကိုစိတ်ကူတာကိုဂျာမနီနိုင်ငံကိုပြည်သက်စေးရုံလေရင်နဲ့ခေါ်ဆောင်ခဲ့ရပါလိမ့်။ဆိုဗီယက်ခေတ်ဓာတုအစိတ်တစ်မျိုးဖြစ်တဲ့နိုဗီ6အစိတ်နယ်ဘန်ဒီယာခန္ဓာကိုယ်ထဲမှာတွေ့ရတယ်လို့ဂျာမန်စိတ်ဗေဒစံသက်တဲ့ပညာရှင်တွေကပြောပါတယ်။တိချခွဲစစ်ဆေးခဲ့တဲ့ဆွီဒင်နဲ့ပြင်သစ်နိုင်ငံကတခွဲခန်းတွေကလည်းဂျာမန်ပညာရှင်တွေရဲ့တွေးဆချက်နဲ့ကိုက်ညီတယ်လို့ပြောဆိုပါတယ်။ရုရှားဆူရကတော့ဒီစိတ်သိမှုမှာသူတို့နဲ့ပတ်သက်မှုမရှိဘူးဆိုပြီးညှင်းဆုပ်ခဲ့ပါတယ်။စတေမာလာတတိယဘတ်ထဲမှာတော့နယ်ဘန်ဒီရဲ့ဂျာမန်ရဲ့အခြေအနေတိုးတက်မှုရှိလာပြီးပြောဆိုတာလှုပ်ရှားတာတွေပြန်လည်လှုပ်လာနိုင်ခဲ့ပါတယ်
။စက်တင်ဘာလ15ရက်နေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံစတင်ကျင်းပပါတယ်။ American ပြည်ထောင်စုတရုတ်နဲ့ရုရှားအကြားကွဲလွဲချက်တွေကနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနဲ့ကိုရိုနာဗိုင်းရပ်စ်လက်တွဲတိုက်ဖျက်ရေးတွေအပေါ်မှာအရေးထိုးချိန်ချောင်းနေပါတယ်။ကာယောဂါစူးကြီးကြောင့်ဒီနေ့ကုလသမဂ္ဂအထွေထွေညီလာခံကိုအွန်လိုင်းကနေအဓိကကျင်းပတာဖြစ်ပြီး COVID-19 ရောဂါတိုက်ဖျက်ရေးနိုင်ငံစုံလက်တွဲဆောင်ရွက်ဖို့ကိုအဖွဲ့ဝင်နိုင်ငံတွေအဓိကအာရုံစိုက်ဆွေးနွေးကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ဆက်သက်လို့တရုတ်နိုင်ငံသူ့လုပ်ရက်အပေါ်တာဝန်ယူလာအောင်လုပ်ဖို့ကုလသမဂ္ဂကိုညီလာခံမိန့်ခွန်းမှာတိုက်တွန်းခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်ထောင်စုမှာအော်ဂိုလာတတိယဘတ်အတွင်းတော်မီတွေချစ်ချစ်ပြန့်ပြန့်လောင်ကျွမ်းခဲ့တာကြောင့်တော်မီငိမ့်တော်ကူညီပေးဖို့ပြည်နယ်ဥက္ကဋ္ဌရေးမှူးကေဗင်နျူးဆန်ကနိုင်ငံတကာကိုကူညီတောင်းခံလိုက်ပါတယ်။မီလောင်နဲ့နေရာ960ကိုငိမ့်တဲ့ဖို့ကယ်လီဖိုးနီးယားနဲ့တခြားပြည်နယ်10ခုကမိသားသမား12000ကျော်စူးစမ်းနေခဲ့ကြတာဖြစ်ပြီးကနေဒါနဲ့ဩစတြေးလျနိုင်ငံတွေကပါကူညီပေးဖို့ပြည်내ဥချုပ်ရေးမှူးဒူဆမ်ကပန်ကြားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာယာနဲ့ချီတဲ့နေအိမ်တွေတခြားအဆောက်အဦတွေပျက်စီးခဲ့ရသလိုဒေသခံတွေတောင်းနဲ့ချီပြီးတော့လည်းဖိုးအိမ်ဆုံးခေါ်ထွက်ပြေးခဲ့ရပါတယ်။တော်ပြီးကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့ရပြီးမိသားသမားတွေပါဝင်လူ40ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တော်ပြီးရတဲ့အကြောင်းလူပေါင်း300တက်မဲပြေးလို့ရအောင်တောင်းရှိခဲ့ရပါတယ်။
ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်က တူသမရာတာဝန်ယူတဲ့အခါမှာဒုသမရာတာဝန်ကိုချမ်းဆောင်ဖို့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှကာမလာဟဲရစ်ကိုအောက်တိုဘာဒုတိယပတ်အတွင်းမှာကြီးညာလိုက်ပါတယ်။ကာမလာဟဲရစ်ကို1964ခုနှစ်ကယ်လီဖိုးနီးယားပြည်နယ်အနောက်ဖက်အော့ကလန်မြို့မှာဝေးဖွားခဲ့တာပါ။ဤကင်ဖြစ်သူဟာအမေရိကန်ပြည်ထောင်စုမှာဘွဲ့လုံပညာရေးသင်ကြားဖို့ရောက်လာတဲ့အိန္ဒိယနယ်ပယ်ဖြစ်ပါတယ်။ပါခင်ကတော့ဂျမိကာနိုင်ငံကရှေ့ပြောင်းလာသူဖြစ်ပါတယ်။Harris ဟာ American နိုင်ငံရဲ့အဓိကပါတီကြီးတစ်ခုဖြစ်တဲ့ Democratic Party မှာအရေးပါတဲ့ဒုသမရာလောင်းတွင်ပထမဆုံးအရေးခံရတဲ့လူမယ့်အမျိုးသမီးတစ်ဦးဖြစ်လာပါတယ
်။ဒီမလာအတွင်းမှာပဲ Corona Virus ကူးစက်မှုတွေကြောင့်ကမ္ဘာတစ်ဝက်သေဆုံးသူတစ်သန်းကျော်သွားပြီလို့ American ပြည်ထောင်စု Johns Hopkins ဖက်ဒရယ်သုတေသနဌာနရဲ့စစ်တမ်းလေးမှာပေါ်ပြပါတယ်။ကမ္ဘာနိုင်ငံအသီးသီးမှာယောဂကူးစက်သူ33သန်းရှိနေပြီလို့စီးရင်ထုတ်ပြန်ထားပါတယ်။စက်တင်ဘာလအတွင်းအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ93သန်းကျော်ရှိပြီးသေဆုံးသူ2သန်းသောင်းကျော်ရှိသွားပြီလို့စီးရင်ကဖော်ပြပါတယ
်။အတူပါ28ရက်နေ့ကအမေရိကန်အချက်လက်တော်ကအတည်ပြုလိုက်တဲ့တရားရုံးချုပ်တရားသူကြီးအေမီ ခေါ်နီ ဘဲရက်ဟာတရားသူကြီးချုပ်ဂျွန်ရောဘတ်ရှိမှောက်မှာတရားဝင်ကြံသစ္စာချိန်ဆိုပါတယ်။တရားရင်ကျုပ်တရားသူကြီးခံထားမဲ့အချိန်ဟာရုပ်ောက်ပွဲကျင်းပဖို့နီးကပ်နေပြီးတပတ်ပဲကျန်တော့တဲ့အချိန်မှာနောက်တက်လာမဲ့သမရကရွေးချယ်ရေးဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီရဲ့အမတ်တွေကြားအငင်းပွားခဲ့ကြပါလေ။အမေရိကန်ပြည်ထောင်စုသမိုင်းမှာအနည်းဆုံးနှစ်ပေါင်း150အတွင်းလူနည်းစုပါတီဘက်ကထောက်ခံမဲ့တမင်မှမပါဘဲနဲ့တရားရင်ကျုပ်တရားသူကြီးကိုခံထားလိုက်တာပါ။ကွယ်လွန်သူတရားရင်ကျုပ်တရားသူကြီး Ruth Bader Ginsburg နေရာမှာ Amy Coney Barrett ကိုအစာထိုးခန့်ထားလိုက်တာပါ။အ
ော်တိုဘာလနေ့ဒီမှာပဲအမေရိကန်သမ္မတ Donald Trump နဲ့သမ္မတတော် Melania Trump တို့ COVID-19 ရောဂါကူးစက်နေတဲ့အကြောင်းသမ္မတ Trump က Twitter လူမှုကွန်ရက်ကနေကြေခဲ့ပါတယ်။သမ္မတ Trump ကမေလန်ပြည်နယ် Bethesda မှာရှိတဲ့ Potter Ridge စစ်ဆေးရေးအထူးကုသဂန်းကိုကြောင်းရှိကူတာပြခဲ့ရပါတယ်။ကမ္ဘာ့ဂျာမာတော့သမ္မတထရန်ကသူ့ရဲ့ဂျာမာကြီးဟာအင်မတန်မှကောင်းမွန်နေပြီးစီးတောင်တောက်ဆရာမလိုတော့ဘူးလို့ပြောဆိုခဲ့ပါတယ်။ရှေးဟိုမှာ၃ရက်ကုသမှုခံခဲ့တာရောအင်ဂျီရောမှာဆက်လက်ကုသမှုတွေဖြစ်ကြောင်းသူ့ဒီယောဂါကိုခံနိုင်ကောင်းအောင်ရှိသွားပြီလို့သမ္မတထရန်ထရန်ကပြောဆိုခဲ့ပါတယ်။
နိုဝင်ဘာလအတွင်းအိန္ဒိယနိုင်ငံမှာအကြီးဆုံးလေသမားဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့ပြီးထောင်ပေါင်းချီတဲ့လေသမားတွေလေယာဆိုင်ပြည်ဆိုင်ရာဥပဒေသစ်ကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။တောင်သူလေသမားတွေကအိန္ဒိယနိုင်ငံမြို့တော်အနီးစင်ဂျီဖုံဒေသတွေမှာရက်တွေနဲ့ချီစခန်းချဆန္ဒပြနေကြပြီးအဝေးပြေးလက်မကြီးတွေကိုပါပိတ်ဆို့ဆန္ဒပြနေတာဖြစ်ပါတယ်။လေသမားတွေရဲ့ထွက်ကုန်တိနှံတွေကိုအစိုးရကအာမခံထားတဲ့တတ်မှတ်ဈေးတန်းဝယ်ယူတာပြီးဆက်မလုပ်တော့ဘဲကော်ပိုရေးရှင်းကြီးတွေကပဲကောက်ပေးတိနှံတွေကိုဈေးနှိမ်လုပ်ကြီးအုပ်ဝယ်ယူတာပြီးဖြစ်လာနိုင်တယ်ဆိုပြီးလေသမားတွေကစိုးရိမ်နေကြပါတယ်။ဝင်ကြီးချုပ်မူဒီကတော့ဒါဟာမမှန်ကန်ကြောင်းနဲ့လေသမားတွေကြားတဲ့အခုလိုထင်အောင်ထင်မှားဖြစ်အောင်အတိုက်ခံတွေကလုပ်လို့ရတယ်တုံ့ပြန်ဆွဆွဲခဲ့ပါတယ
်ခန်းနေကမှာဇူလိုင်လကလေးကပေါ်ပေါက်ခဲ့ပြီးဝင်ကြီးချုပ်ပရာယုချွန်အောင်ချောင်းနှုတ်ထွက်ပြီးဖို့နဲ့ဖွဲ့စည်းပုံတည်ကြီးကိုဆန္ဒပြထုံးစံသားပြီးနိုဝင်ဘာလအတွင်းမှာအခြေခံဆုံးချိန်ကြီးရောက်ခဲ့ပါတယ်ကျောင်းသားတွေဥဆောင်စတင်တဲ့ဆန္ဒပြပွဲတွေကနောက်ပိုင်းမှာချိုင်းပြည်ရဲ့အာဏာကိုကန့်သတ်ဖို့အကြီးထပ်တူတောင်းဆိုလာခဲ့ကြပါတယ်။ချက်ကျော်တဲ့အရွယ်ကျောင်းသားတို့ပါဝင်ဆန္ဒပြသူ35ယောက်ကိုနှစ်ရှည်ဆောင်ရွက်ပြီးချမှတ်နိုင်တဲ့တော်ဝင်မိသားစုကိုစီရင်ချက်မှုနဲ့ချိုင်းအာဏာပိုင်တွေကနိုဝင်ဘာလအစမှာဆက်ကျင်ခဲ့ပါတယ်။
ဒီဇင်ဘာလ14ရက်နေ့မှာပဲအမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရတဲ့အကြောင်း Electoral College လို့ခေါ်တဲ့ပြည်နယ်ကိုစားပြည်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့သမ္မတရွေးချယ်ရေးဖွဲ့ကတရားဝင်အတည်ပြုပေးလိုက်ပါတယ်။နိုဝင်ဘာ3ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမဲမတမာမှုတွေရှိတာကြောင့်သူရှုံးရတယ်ဆိုပြီးသမ္မတထောက်ကအထောက်အထားခိုင်ခိုင်မာမာမပြဘဲပြောဆိုနေပါတယ်။အဲ့ဒီပြည်နယ်တွေမှာတရားစွဲဆိုမှုပေါင်း90ကျော်လုပ်ခဲ့ပြီးမြေသမရနဲ့သူ့ကိုထောက်ခံသူတွေဘက်ကရှုံးနေနေပါတယ်။သမရဒိုနယ်ထရမ့်ဟာအမေရိကန်သမိုင်းမှာနှစ်ပေါင်း244နှစ်အတွင်းဒုတိယတက္ကံရှုံးနေတဲ့ပြင်စမမြောက်သမရဖြစ်လာပါတယ်။ရေကောက်ခံသမရဂျိုးဘိုင်ဒန်ဟာဇန်နဝါရီလ20ရက်နေ့မှာအမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမရဖြစ်ခြင်းသစ္စာကျင်းဆိုမှာဖြစ်ပါတယ်
။ဒီဇင်ဘာလဒုတိယပတ်နဲ့တတိယပတ်လေးတွင်မှာတော့အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကာကွယ်ဆေးဖြတ်တဲ့ပုံစံကြီးတွေနေရာနဲ့သွားနေကြပါပြီ။ဟ Pfizer နဲ့ BioNTech ကုမ္ပဏီတွေကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်ဆုံးဖြစ်ခွင့်ဖက်ဒရယ်တာဝန်ရှိသူတွေကတည်ပြုခဲ့ပြီးရှင်းပိုင်းအတွင်းမှာပဲနောက်ထပ် American ဆေးကုမ္ပဏီ Moderna ကထုတ်လုပ်တဲ့ COVID ကာကွယ်ဆေးကိုအဆုံးခွင့်ပြည်ပြည်ဆုံးဖြတ်လိုက်တာပါ ပြည်ထောင်နဲ့ကနေဒါနိုင်ငံတွေကတော့ဒီကာကွယ်ဆေးကိုအဆုံးဖြတ်ဖို့တည်ပြုပြီးစီးရီးစတင်ပေးနေပါပြီနိုင်ငံတော်ဆန်ဂျူရီစင်တာရီဆေးုံစီကံတွေကိုကုန်ကားကြီးတွေနဲ့ပို့ပေးနေတဲ့သတင်းတွေကျမယူဝင်တဲ့နေ့ကကာဝယ်ဈေးတွေစတင်ပေးပြီးဆိုတဲ့သတင်းတွေကအမေရိကန်ပြည်သူတွေအတွက်ပျော်လင့်ချက်နဲ့အားပြည့်စရာသတင်းတွေဖြစ်ခဲ့ရပါ
တယ်။ဒါ့ပြင်လည်းဗြိတိန်နိုင်ငံမှာဗီဇပြောင်းလာပြီးကူးစက်မှုနှုန်းပုံမြင်နဲ့ COVID-19 ပိုပြင်းထန်နေတယ်ဆိုတဲ့သတင်းတွေကြောင့်အသွားလာကန့်ကွက်ချက်တွေပိုချပြီးဥရောပနိုင်ငံတွေကဗြိတိန်ကလာတဲ့ခရီးသည်တွေကိုဝင်ရောက်ခွင့်တားမြစ်လိုက်တာကြောင့်ဒီသတင်းကကာကွယ်ဆေးကြောင့်အားတက်စမျှော်လင့်ချက်ရပါစားအချိန်မှာစိုးရင်စရာဖြစ်ခဲ့ပါလေ။ခရစ်မတ်နဲ့နှစ်သစ်ကူကာလတွေမှာခါတိုင်းနှစ်တွေလိုစီစီကာကာမကျင်းပနိုင်ပေအွန်လိုင်းကနေဖန်တီးတဲ့ပွဲတွေအဓိကလွှမ်းမိုးခဲ့ပါတယ်
။ဒီနေ့ပုံရမင်းကြီးဖရန်စစ်ရဲ့ခရစ်မတ်ခါသမယမိန့်ခွန်းမှာတော့ COVID-19 ရောဂါကာကွယ်ဆေးကိုကမ္ဘာဝဒေသတိုင်းမှာရှိတဲ့လူတွေကြောက်အောင်လုပ်ပေးဖို့သူပြင်တော့အကာအကွယ်အမေဆုံးသူတွေအတွက်ကြောက်အောင်လုပ်ပေးဖို့ခရစ်မတ်နေ့ဂိမ်းချချက်တွေမှာကမ္ဘာနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်။မျိုးသားရေးဝါဒနဲ့ဆွေးရောက်သတိကုက္ကလဝါဒတွေကြောင်းဒီဒုက္ခရောက်သူတွေကိုစနာငင်းကြမှုရှိတာမျိုးခွင့်ပြုပြီးကြားဖို့ပုံရမင်းကြီးကဆက်ကြုံခဲ့တာပါ။ပုံရမင်းကြီးလိုပဲနောက်နေ့မှဒီကယောဂဆိုးကလွန်မြောက်ပြီးပုံပုံဘေးကင်းကောင်းမွန်တဲ့ဘဝတွေကိုပိုင်ဆိုင်နိုင်မှုပုံမှန်ကြံလေရည်တည်နိုင်မှုမျှော်လင့်ကြရင်ပြည့်စုံတဲ့နေ့ကိုအဘဒီဘဝသားတွေချော်ပြခဲ့ကြပါမယ်။နှင်းအောင်ဆုံးဆက်ခဲ့ကြပါမယ်။ကျွန်တော်သိမ့်ထိုင်ဘူးပါ။အမြသတင်းအောင်တဲ့အတူ2020ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုအခုလိုတင်ပြခဲ့တာပါ။2021 is
this beautiful 3 2 1 Happy New Year!
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာရှိတဲ့နေ့သစ်ဖြစ်ပါစေရှင်။အခုဆက်ပြီးတော့အပတ်စဉ်ပုံမှန်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်။အမျိုးသမီးတွေအဓိကကြုံတွေ့နေရတဲ့အင်းနှင်းချမ်းဖတ်မှုတွေဟာ2020ခုနှစ်အတွင်းမြန်မာနိုင်ငံမှာတည်ထတာတိုးလာတာတွေ့ရတယ်လို့ဒီလိုအခြေအနေတွေကိုလေ့လာဆောင်ကြည့်သုတေသနလုပ်နေတဲ့အခရာမျိုးသမီးအဖွဲ့ကပြောပါရယ် COVID-19 ကပ်ရေးကြောင့်မြန်မာအပဝင်ကမ္ဘာကျွမ်းမှာအင်းနှင်းချမ်းဖတ်မှုတွေတိုးလာတယ်ဆိုတော့ကုလသမဂ္ဂနဲ့လူ့ကွင့်ရေးအဖွဲ့တွေကလည်းအချက်အလက်တွေနဲ့တကွထောက်ပြပြောဆိုနေကြတာပါ2020ခုနှစ်အတွင်းမြန်မာနိုင်ငံမှာအမျိုးသမီးတွေအင်းနှင်းအချက်ဖတ်ခရရတဲ့အခြေအနေနဲ့ပတ်သက်လို့ဒီလိုအင်းနှင်းချမ်းဖတ်ခင်ရသူတွေဘက်ကနေလိုက်ပါကူညီဆောင်ရွက်ပေးနေတဲ့အခရာမျိုးသမီးအဖွဲ့ကိုတည်ထောင်သူလည်းဖြစ်လက်ရှိဒီအဖွဲ့ရဲ့မှုဆောင်ညီကြားရေးမှူးလည်းဖြစ်တဲ့မတ်တာတာကိုဆက်သွယ်နေနေပြီးဒီသင်းတဲ့မျိုးသမီးခဏမှာတင်ဆက်ထားပါရစေ
目的是我们这边回来的一个人那他们不够的那他们不是的那他们的父亲是怎样的都让他不是的原来都他是回来都让他跟他原来都让他起来那是天生的那个这边所以不会找我们很多的媒体都不男生啊是的三十个人不出来就这个是表露下来所以我们今天就查了什么အင်္ဂလန်ဒေတာရဲ့အတိတ်ကြောင့်မရှိတော့တနိုင်ငံလုံးတိုင်းတိုင်းရအာကျွန်တော်ပြောတာကျွန်တော်တို့ဖွင့်ဖို့တိုင်ပန်းနဲ့အင်္ဂလန်ဒေတာကိုပြောတာပ
ါဟုတ်ကဲ့ဆိုတော့ဆူလိုတာကဒါကဒီအဖွဲတစ်ဖွဲ့တည်းကိုလာပြီးတော့တိုင်တန်းတဲ့အရေးအတွက်ပဲရှိသေးတယ်ဒီတိုင်တန်းတဲ့နေရာမှာလည်းဘယ်လိုအခြေအနေရောက်မှလာပြီးတော့တိုင်တန်းလာလဲဆိုတာလည်းရှိသေးတဲ့အခါကျတော့အိမ်တွင်းအကြံဖတ်မှုတွေအားဖြင့်မြန်မာနိုင်ငံမှာတိုင်းတာတစ်ခုအထိတော်တော်ကြီးဆိုးနေတယ်လို့ပြောလို့ရတဲ့အခြေအနေများရှိနေမလား။မန်ထထားတို့ရဲ့ရှာဖွေတွေ့ရှိမှုအရဆိုရင်ဘယ်လိုများသုံးသပ်မိလဲရှင်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အနေအထား
။မြန်မာနိုင်ငံမှာလက်ရှိအင်းဒွန်းတန်းဖတ်မှုဆိုရ အဖေနဲ့သိရှိဆိုင်နားထားခြင်းတွေကလည်းကြိုက်မှကျိုးမှအဲလိုပေါ့ဒီခဏပိုင်းဆိုင်ရာမိတ်ဆွေမလို့နားထားကြရဲဒီတော့လို့ရှိရင်ဒီငင်းကနေသင်ချင်မထုံးနဲ့ဆိုရအယူဆရတယ်ပေါ့နော်အဲဥပမာကျွန်တော်ထဲကကျွန်တော်ရိုက်လို့အစ်စက်လို့နားတိုင်းနေဆိုရင်ချက်ရတာကျွန်မပဲဒါကျွန်တော်ဒီမှာရောက်ကြအောင်ချင်းချင်လို့လာအရင်ခင်ရမနေတဲ့လို့အနေနဲ့ပြတ်လို့တောင်းကြမချင်းတယ်လို့အိမ်မှာကျွန်မကမကြည့်တာလို့ဆိုရက်တော့ဝယ်ဖြစ်တယ်ဟာရှင်တောင်းတယ်မတိုင်တော့ဘောနောက်ဖြစ်တိုင်တတ်နေရတယ်တော့အရင်နဲ့ဒီနေတဲ့နေရာတိုင်းတောင်းတာပေါ်ပေါ်များနေတာပေါ့နော်ဖြစ်နေတဲ့အချိန်မှာဒီကတည်းကမင်းကလေးတွေကကိုဗစ်ကြောင့်ဆင်းရဲတော့ခံရတယ်ကိုအမျိုးသားရဲ့ဆင်းရဲမှုစိတ်ကြည်မှုတွေဖြစ်ချက်ပေါ်ချင်းအချမ်းချမ်းလို့နိုင်တဲ့မှုတွေခံရတယ်ပေါ့နော်ဒါနဲ့ကတော့ကိုဗစ်ကဖြစ်ခင်တည်းကအဲဒီအဆန်းဖတ်မှုတွေကဒီတော့လည်းဖြစ်နေတယ်လို့ယူဆရပါတယ်
ကျတော့ကိုဗစ်မဖြစ်ခင်တည်းကဖြစ်နေတာကမှဒီကိုဗစ်ကပ်ပြီးခြုံရတဲ့အခါကျတော့လူတွေအချက်တဲတွေပိုခြုံလာရတဲ့အချိန်မှာမိသားစုကလည်းအိမ်ထဲမှာပဲနေရတယ်စာဝင်းနေရတယ်အပြင်ထွက်မလို့ရတော့အခက်အခဲတွေကပိုဖြစ်လာတဲ့အခါမှာဒီရဲ့ဒီရိုက်ခတ်မှုအမှုသမီးတွေကပိုပြီးတော့ခံစားရတယ်ဆိုတဲ့ပုံစံမျိုးကိုပြောလို့ရနိုင်မလား
ဟုတ်ကဲ့ကြောင့်လူတိုင်းဆိုင်ရတယ်ဆိုရင်လည်းဒီအချိန်မျိုးကိုကြည့်မယ်ဆိုအမှုသမီးတွေကပိုပြီးတော့ခံစားရတယ်ပေါ့နော်ဒါတကဘာလုံးတန်းကြရပို့လို့ရတာမှာဒီဟာကိုကရောပါနဲ့အတူလိုက်လာတဲ့နောက်ဆက်ပြီးတစ်ခုလိုမျိုးဒီအကင်းစားဖတ်မှုကိုခေါ်ရတယ်ပေါ့နော
်ဟုတ်ကဲ့အဲ့ဒါဆိုလိုတာကဒီကိုဗစ်ကာလမှာဒီအိမ်နဲ့အချမ်းဖူးမှုကလည်းနောက်ထပ်တွဲကပ်ပါလာတဲ့ကပ်သေးတစ်ခုလိုတောင်မှပဲဖြစ်လာတယ်ဆိုတာဒါတို့ကဟိုစိုးရတဲ့အချိန်လေးလို့ပြောချင်တာလို့ကျွန်မနားလည်ပါတယ်အဲ့တော့ဒီကိုဗစ်ကာလအတွင်းနဲ့ကိုဗစ်မတိုင်ခင်နဲ့ဈားထဲမှာအိမ်နဲ့အချမ်းဖတ်မှုတွေကျိုးလာတဲ့အရေးအတွက်ပေါ့နော်ဟိုဖြစ်လာတဲ့အချိန်လေးလို့လည်းနည်းနည်းတော့ပို့ပြီးတော့အရှင်းပြပေးစေချင်ပါတယ်အရေးအတွက်အားဖြင့်ရာခိုင်နှုန်းအားဖြင့်ဘယ်လောက်ထိတက်သွားလို့ဒါဟိုကပ်သေးတစ်ခုလိုတောင်ပြောချင်တာပါလဲ
ကျွန်မတို့လမ်းတိုင်တန်းနဲ့အချိန်မရဆိုလို့ရှိရင်ကိုဗစ်မဖြစ်ခင်ကတော်ရှင်ကိုရမှာဒီအင်ဂျင်ချမ်းဖတ်လို့ပေါ့နော်အမှုလောက်တိုင်တန်းပါရဲ့အဲဒီကိုဒီဖြစ်သွားတဲ့အချိန်မှာဒီမှာမတ်လမဆန်းမဆန်းနေတော့အိမ်မှာလို့ရှင်ကိုဗစ်ကြောင့်ဆက်ပြီးတော့ဒီမှာပြန်ဆက်ပြီးတော့ဆောင်ရလာတဲ့အချိန်မှာလို့ရှင်မတ်မှတိုင်ရမယ်ပြီးတော့ဒီပေမဲ့မတ်ပိုင်းလောက်ဖြစ်ဆိုလို့ရှင်ဒီအင်ဂျင်ချမ်းဖတ်လို့ကတရက်ကိုတရက်ကျော်လောက်ကိုတိုင်တန်းလာဖြစ်တယ်အဲဒီကကိုရမှာတရက်ကိုယ်ကဖြစ်ပြီးမမပေါ်လာပါဘူး။အရက်ကိုတရက်ထပ်တောင်းကြော်သွားရတော့မှကျွန်တော်တို့ကတော့တန်တန်းနဲ့ရတဲ့နောက်ရောက်ပြီးဆောက်ရရတိုင်းတော့ခဏရရတိုင်းတော့အဲ့လိုမျိုးကတ်သွားရတယ်နော်
ဟုတ်ကဲ့ဒါတော့မှဒါတိုင်တန်းတဲ့လူစရင်းကိုပဲပြောနေတာနော်လာပြီးတော့မတိုင်တန်းတဲ့သူတွေကအများကြီးရှိနိုင်ပြည့်ရလို့လည်းယူဆနိုင်တာပေါ့အ
များရှိနိုင်ပါရဲ့ကိုဗစ်ဖြစ်နေတဲ့တိုင်ရောဘလို့တောင်းပါလဲဒါလောက်ပြီးပါလဲပေါ့နော်ဒါရောအများကြီးပဲ
ဟုတ်ကဲ့ဆိုတော့ဒီလိုဖြစ်နေတဲ့သူတွေကိုလာပြီးတော့တိုင်တန်းတဲ့သူတွေကိုအကာအကွယ်ပေးတဲ့အပိုင်းမှာရောနိုင်ငံထရထုတ်လူလူမှုဖွဲ့စည်းရေးနောက်တွေအစိုးရတာဝန်ရှိသူတွေကရောဒီလိုအင်းနှင်းချက်ဖတ်ခရရတဲ့အမျိုးသမီးတွေအတွက်ဘာရင်းများအကာအကွယ်ပေးဆောင်ရွက်နေတာရှိပါတယ်ရှင
်ကျွန်တော်တို့ဖွဲ့စည်းနေတော့ကျွန်တော်တို့တမန်သမားတော့ဖြည်းဖြည်းစုံနဲ့ဝန်ဆောင်မှုပေးပါတယ်ဒီမှာဆိုရင် support line ပုံနေပေါ့နော်ခြေရပုံထည့်လိုက်တယ်ကိုဗစ်ကာလမှာအရင်ကမှခုပဲရှိရအခုဆိုနေလေရောပါကျွန်တော်တို့ထည့်ပြီးတော့6ခု7ခုလောက်ဒီကောင်ထည့်တယ်အရင်ကကျွန်တော်ကရန်ကုန်ကပေါ့နော်ဆက်ပြီးပို့ပေးအခုကျတော့နေရီမှာရှိတဲ့တော့မိဖက်အဖွဲ့ကြီးတို့မှထားမှုတွေသူတို့နေနေမှာပဲဒါရက်အခုရဖက်ရမှာချစ်ဆက်ပေးပြီးတော့လောက်စာနေပါတယ်နောက်ကျတော့လက်ကရဲ့အမျိုးမျိုးတယောက်ကအရေးကြီးဆုံးဖြစ်တဲ့အပိုင်းတင်ခံမှာပေါ့ဒါဖြစ်တာလည်းဘလို့ဖြစ်တာလဲသူတားလို့ဖြစ်တာဒါဖြစ်ချင်တာလဲဒါအထူးဖြစ်ချင်တာဘလို့လောက်နိုင်တယ်လဲဆိုတော့တယောက်နဲ့တယောက်ဘလို့မှမပြေနိုင်ဘူးအဲ့မပြေရဲ့ပုံမှာမကြည့်ဘူးကျွန်တော်တို့ဒီဖြည်းဖြည်းနဲ့ဘလို့နဲ့ဖြည်းဖြည်းတိုင်းနဲ့လေးဆွဲပေါ့နော်ပြီးတော့ဟိုအပ်ဒေ့အားလည်းဆက်လက်ဆောင်ရတယ်ကျွန်တော်တို့ Survivor Center Approach လို့ခေါ်တဲ့ဟိုထားမှုကိုပေးပါတယ်ခံစားရတဲ့သူကိုဘဟုကြည့်ပြီးတော့ဖြည်းဖြည်းဆွဲပြီးတော့ပေါ့နော်ပြီးတော့ဝန်ဆောင်မှုဖြစ်ပါတယ်
ကျွန်တော်မထထပြောတဲ့အပေါ်မှာဆိုရင်ဒါမြန်မာနိုင်ငံမှာအင်းနှင်းချမ်းထမှုတွေကတော်တော်လေးကျကျတင်းများရှိနေတယ်လို့ကျွန်မနားလည်ပါတယ်ဆိုအစိုးရဘိုင်းဒီတာဝန်ရှိသူတွေအာဏာပိုင်ဖွဲ့စည်းတွေဘက်ကရောဒီလိုမျိုးမထထတို့လိုဖွဲ့စည်းနေပူးပေါင်းပြီးတော့ဆောင်ရွက်တာတွေရှိပါလားသူတို့ကရောဘယ်လိုထိရောက်တဲ့ကာကွယ်မှုတွေပေးနေတာရှိပါလဲရှင
်ကျွန်တော်တို့ကအကောင်ထားကြလို့ရှိရင်သူတို့နဲ့ပူးပေါင်းပြီးတော့လုပ်ဆောင်ရတာရှိရဲ့လုံခြုံရေးအခြေအနေကကျွန်တော်တို့ရဲ့ခုနိုင်ငံမှာမထားလို့မရတော့ရှိရင်သူတို့ရှိမှထားမျိုးပေါ့ပါအဲ့လိုလေသူအကူအညီလေးလိုအရင်ကျွန်တော်တို့အပိုင်းပြီးတော့ဝန်ဝန်ကိုလောက်ထားပါတယ်ပြီးတော့ တို့ရထမရဲ့အမိနဲ့လည်းသူပေါင်းမျိုးဒီရှူရနဲ့ကျွန်တော်တို့ခက်စီရနဲ့သူပေါင်းမျိုးလေးတလူမျိုးကိုကောင်းနဲ့ဆောင်ရပေးနိုင်အောင်အကောနေရှင်းတော့ဘလို့ဖြစ်ချက်ချောင်းရမလဲဘလို့ဝေဆောင်မှုရပြီးပါမလဲဒါဒီကိုကလာမှာစံဖတ်မှုတွေအတွက်အနေနဲ့မျိုးလေးပို့ပြီးတော့ဖြစ်ချက်အားကောင်းမှုတွေပြုလုပ်လာဖို့စီစဉ်နေရေးဆွဲကြပါမယ
်အခုပြောနေတာအဓိကတော့ဒါဟိုဖြစ်ရက်တစ်ခုဖြစ်လာပြီဆိုလို့ရှိရင်ဒါဘလို့ကောက်ွယ်ဆောင်ရှောက်မှုတွေပြီးတယ်ဘလို့ဝိုင်းပြီးတော့ဂူကြီးဆောင်ရှောက်တယ်ဆိုတော့ပေါ့နော်ဆိုတော့ဒါအတပိုင်းပေါ့အပြင်ကိုဒါအရေးရှိအနေနဲ့ကိုဒီလိုမျိုးအခြေအနေတွေမကြုံရအောင်ကြိုတင်ကောက်ွယ်နိုင်မဲ့အနေအထားမျိုးတွေဖြစ်လာဖို့ဆိုရင်ပေါ့တဆူရရဖက်ဖွဲ့စီလူမှုအတိုင်းအားလုံးပူးပေါင်းပြီးတော့ဘာတွေများဆောင်ရွက်နိုင်ပါမလဲရှင်
ဒါကအဲ့တော့ဒီနေ့အများကြီးရက်ကံပါလို့ရက်ကံပါလို့ဆိုရင်လူတိုင်းလူတိုင်းအောင်ဖိုက်စီစားဆိုရခဲ့ကျွန်တော်တို့ဒီကြိုဆိုင်စီပါလို့ပါမရှိဘူး။ဒါခံစားရတဲ့ကြောင့်နေနဲ့ဆိုလို့ရှိရင်ကျွန်တော်အပြစ်ဆင်တာတော့ပြဿနာတော့ဒီနေ့ဖွင့်ရတယ်ပြီးတော့ဆရာဖွင့်တဲ့ပုံရမောက်တမရာအင်တာနက်ထမှာလည်းရှိပါရင်ရှာပါ၊ပိုင်ပါ၊ဖုန်းဆက်ပါပဲနော်။ဆုံးဖြတ်လို့ရှိရင်မြို့ဖွင့်ရမယ်ပေါ့ဒီကောနော်။ခြားလုံနေတဲ့အကြိုက်အများကြီးအတိုင်းမှာသိနေပါပေါ့။နောက်တစ်ခုကတော့ကျွန်တော်တို့အစိုးရဘက်နဲ့ဆိုရင်ဥပဒေပေါ်မှာဒီအမျိုးသမီးတွေတကယ်ခံရတဲ့အမျိုးသမီးတွေရဲ့လက်ရှိလက်တွေ့ရဲ့ဒီမှာသူ့ရဲ့အနေအထားနဲ့ကိုက်တဲ့ဥပဒေကိုအမြန်ဆုံးရေးထည့်ဖို့အမြန်ဆုံးပြန်ဖန်တီးဖို့လိုပါတယ်။ဥပဒေရှိုံနဲ့နေနဲ့မရဘူးကျွန်တော်တို့နိုင်ငံမှာကဒီလိုတူရဲ့အကွေးနဲ့တူရဲ့သဘောထားနဲ့ကြောင်းလိုက်ဖို့ရေးဖို့အမှဒီလိုကိုယ်အောင်ရိုင်းမှအသေးစိတ်အောင်ရှင်းနေလို့မိန်းမနဲ့မွားကိုမကနာဆောင်ဘူးဆိုတဲ့အကြီးခေါ်ရှိချင်ရမိန်းမဆိုတဲ့စိတ်နဲ့ဒီမှာသူရင်းရိုက်ပြီးဆုံးမပိုင်လို့ရှိရမိန်းမဆိုနှိမ်ထားရမယ်ဆိုတာမျိုးတွေကဒီအရှိအချတွေကဒီမှုရောင်းရောင်းဒလေးထုံဆောင်ရောင်းရောင်းဆောင်ရည်ရောင်းရောင်းနဲ့ဖြစ်လာပေါ့အဲ့တော့ကျွန်တော်တို့ဒေတာဆိုင်ရေးမှာမိန်းမကိုရိုက်ဖို့အပြည့်ရတာရေးမရှိဘူးဆိုတော့ဆောင်ရည်ဖွဲ့ပြီးတဲ့အချိန်ကိုဒေတာဆိုင်ရေးတားမြစ်တဲ့အောက်ပြောင်းမှုတွေတုံ့ပြန်မှုတွေပြုလုပ်ရမယ်ကျမတို့လိုဖွဲ့စည်းနေကြတယ်ဆိုရအောင်ကျမတို့လိုဖွဲ့စည်းတော့ဝန်ဆောင်မှုကိုနေရာကမှာလက်မှန်းမှီဖို့တကယ်တမ်းကြိုးစားရသူ့ဘုံမှာဆိုလို့ရှိရင်ကျမအမြဲပြနေကြပါတော့ကျမမိသားစုမှာရိုက်နေဆိုလို့ရှိရင်ကျမဒီကျမဝန်ဆောင်မှုအမိသားမှာရှိရဆောင်တော့ဖြစ်ရလက်မှန်းရှိရကျမကိုဖုန်းဆက်တယ်လို့ရတယ်လို့ကျမအမျိုးသားကတော့ပြန်ထားရင်ကျမနှိမ့်ဆက်ခြင်းနဲ့အနိုင်ပြည့်ခြင်းနဲ့ဒီစဉ်းစားမယ်ဝိရိယစဉ်းစားမယ်မှတ်ခါတော့အနိုင်ကိုပုံရမှာပါဆောင်ဖို့ရရှိနေခြင်းဝန်လမ်းမီနေခြင်းအကောင်လုံးနဲ့ကတော့အကောင်ပေါ်တန်းစီပြီးခုချစ်တယ်ဆရာလည်းပြောချင်ပါသေးတယ်
။ကျေးဇူးများကြီးတင်ပါတယ်အခုချိန်ပေးပြီးဖြေကြပေးတဲ့အတွက်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်
ဒီမှာသူတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့ရွေးကောက်ခံဒုသမရကင်မလာဟဲရစ်ကိုဗစ်ကာကွယ်ဆေးထိုးလိုက်တာနောက်ဒီလူမဲအမျိုးသမီးဘရီယန်နာထေလာရဲ့ရုပ်ထုဖျက်ဆီးခံလိုက်ရတာဒီအကြောင်းတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာအမေရိကန်ပြည်အောင်စုမှာကိုဗစ်ကာကွယ်ဆေးနိုင်ငံတော်စတင်ဖြန့်ချိနေတဲ့အချိန်ထဲမှာအမေရိကန်ထိပ်တန်းခေါင်းဆောင်တွေလည်းဒီကာကွယ်ဆေးထိုးခံနေပုံကိုရုံမြင့်တန်ကြားတွေမှာပြည်မြင်နေရပါတယ်ကိုဗစ်ဆေးအပေါ်လူလူအနေနဲ့ယုံကြည်လက်ခံပြီးကာကွယ်ဆေးထိုးဖို့လုံဆော်တဲ့အနေနဲ့တာဝန်ရှိသူတွေကလူများရှိမှကုလိုကာကွယ်ဆေးထိုးကြတာပါအမေရိကန်ရွေးကောက်ခံဒုသမရကင်မလာဟဲရစ်နဲ့သူ့ရဲ့ခင်မွန်းဖြစ်သူဒေါ့ဂ်အန်ဟော့ဖ်တို့လည်းကိုဗစ်ကာကွယ်ဆေးအင်္ဂါနေ့ကထိုးခဲ့ကြပါတယ်
I have now been vaccinated, as Joe likes to say. There's a big difference between the vaccine and vaccination. I want to encourage everyone to get the vaccine.
အခုပဲကာကွယ်ဆေးထိုးပြီးတော့ပြီ။ဂျိုးဘိုင်ဒန်ပြောသလိုပါပဲ။ကာကွယ်ဆေးရလာတဲ့ကာကွယ်ဆေးထိုးနိုင်တဲ့အဆင့်ကြားမှာကိုပဲတကယ့်ကိုကြီးမားတဲ့တိုးတက်ပြောင်းလဲမှုတစ်ခုရှိပါတယ်။အားလုံးကလည်းကာကွယ်ဆေးထိုးဖို့တိုက်တွန်းပါတယ်။နာကျင်မှုမရှိပါဘူး။ဘေးကင်းပြီးတော့အချိန်လည်းမကြပါဘူးလို့ရွေးကောက်ခံဒုသမရကင်မလာဟဲရစ်ကဝါရှင်တန်မြို့တော်ကပြည်သူ့ကျန်းမာရေးဌာနတစ်ခုမှကာကွယ်ဆေးထိုးပြီးအင်္ဂါနေ့ကပြောသွားတာပါ။ရွေးကောက်ခံသမရဘိုင်ဒန်လည်းပြီးခဲ့တဲ့သတင်းပတ်ကပဲကာကွယ်ဆေးထိုးခဲ့တာပါ။ဒီတော့တွင်အမေရိကန်ပြည်ထောင်စုမှကာကွယ်ဆေးထိုးပြီးတဲ့အစီအစဉ်အစောပိုင်းဂရီပေးပြောခဲ့တယ်လို့မြန်မြန်ဆန်ဆန်မလုပ်နိုင်တာတွေရှိနေတယ်လို့တာဝန်ရှိသူတွေကဂရီပေးပြောဆိုနေကြပါတယ်။ကုသယောဂဆိုင်ရာအမေရိကန်ထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာဖောင်ချီလည်းဒီဇင်ဘာ22ရက်နေ့ကပထမအကြိမ်ကိုဗစ်ကာကွယ်ဆေးထိုးခဲ့ပါတယ
်။ This what we're seeing now is the culmination of years of research
အရင်ဘယ်တော့မှမကြုံခဲ့ဘူးတဲ့အချိန်အောက်မှာအချိန်တော်ကြာဆန်းသက်ရှာဖွေမှုရဲ့ရလဒ်ကိုအခုကျွန်တော်တို့တွေ့မြင်ခဲ့ရတာပါ2020ဇန်နဝါရီလမှာစခဲ့တဲ့ဗိုင်းရပ်စ်ပေါ်ပြီးတော့တစ်နှစ်မကြာခင်မှာကျွန်တော်အပါအဝင်အားလုံးကာကွယ်ဆေးထိုးနိုင်ကြပါပြီလို့ဆိုရတယ်။ NIH American မြို့သားကျန်းမာရေး Institute ညွှန်ကြားရေးမှူးဒေါက်တာ Francis Collins နဲ့ကျန်းမာရေးနဲ့လူမှုရေးအဝန်ကြီး Alex Azaro နဲ့အတူမော်ဒနာကာကွယ်ဆေးထိုးခဲ့တာပါ။ NIH နဲ့ Massachusetts ပြည်နယ်ကမော်ဒနာတို့ဟာဒီကာကွယ်ဆေးကိုပူးတွဲဖန်တီးခဲ့ကြတာပါ။ကိုဗစ်ကာကွယ်ဆေးပေါ်ပေါ်လာတဲ့သတင်းကြောင့်ကမ္ဘာတစ်လွှမ်းမှာဝမ်းသာနေကြပေမဲ့ကိုဗစ်ကာကွယ်ဆေးထိုးဖို့အမေရိကန်တဝက်လောက်ကတော့မဝမရေဖြစ်နေကြသေးပါဗစ်တိန်မှာတော့တတ်မတည့်တဲ့ရောဂါအဲလာဂျီရှိထားမှုတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးကိုမထိုးကြဖို့ဆေးဝါးကြီးကြေးဆိုင်ရာအနာဝိုင်းကြီးကတတိပေးထားပါတယ်အခုလိုသတင်းမျိုးတွေကြောင့်တချို့ကလည်းကာကွယ်ဆေးထိုးဖို့မဝမရေဖြစ်နေကြပါတယ်Los Angeles Mugan Sierra Walter ကအခုလိုပြောရတယ
်။ I mean I don't even see the flu shot so I mean I think that maybe in the near in the future
တော့ break out ဝယ်စီတော့မထိုးဖြစ်ပါဘူး။နောက်တစ်နှစ်နှစ်လောက်ကြာပြီးကျရင်ဆိုရင်တော့ပိုးပြီးတော့စိတ်ချမှာပါ။လောလောဆယ်တော့ FDA ကခွင့်ပြုရင်တော့မထိုးပါမဟုတ်ပါဘူးလို့သူကပြောပါတယ်။အခုခါမှာတော့ကာကွယ်ဆေးတွေနိုင်ငံအနှံ့ဖြန့်ချိနေပေမဲ့လည်းမှန်းထားသလောက်ခရီးမပေါက်ဖြစ်နေတယ်လို့ဆိုကြပါရစေ။ကိုဗစ်ကာကွယ်ဆေးဖြန့်ချိရမှာပြည်နယ်တွေအနေနဲ့အဆင်ပြေပြေဆောင်ရွက်နိုင်အောင် American Federal ဆိုရအနေနဲ့ပိုအကူအညီပေးတယ်လို့ဆိုပါရစေ။ဒေါက်တာဖောက်ချီက
Well rather than stepping in and taking over I think it would be maybe better
ကိုကအစားဆုံးဝင်လို့တာထက်သူတို့လုပ်ဖို့အဆင်ပြေအောင်ကူညီတာကပိုကောင်းမယ်ထင်ပါတယ်ဝင်ဆွတ်ဖက်နေတဲ့လူတော့မဆိုးလို့ခြင်းပေမဲ့ပြည်နယ်ရဲ့အလုပ်ကို Federal အစိုးရကဝင်လို့မယ်ဆိုတာထက်ပြည်နယ်အစိုးရရဲ့အနေနဲ့သူတို့အလုပ်သူတို့အဆင်ပြေပြေလုပ်လို့နိုင်အောင်ကူညီဆောင်ရွက်ပေးဖို့လိုတာပါပြည်နယ်ရဲ့အနေနဲ့သူတို့မျှော်မှန်းထားတဲ့အတိုင်းလုပ်ငန်းပြီးစီအောင်မဆောင်ရွက်နိုင်တဲ့အကြောင်းရင်းတွေထဲမှာဝန်ထမ်းအင်အားမတိုးချဲ့နေတာလူလူကိုအချိန်မီအတိမပေးနိုင်တာနဲ့ကာကွယ်ဆေးတွေကိုတူလောင်တဲ့ဒီလိုအပ်တဲ့အေးကန်းစနစ်လုံလုံလောက်လောက်မရှိတာတွေလည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုမှာဒီတစ်လအတွင်းတန်း20လောက်ကာကွယ်ဆေးထိုးပေးဖို့ညွှန်မှန်းထားပြီးတော့ကျန်းမာရေးဝန်ထမ်းတွေအပါအဝင်တက်ကြီးကြမာနေထိုင်သူတွေကိုဦးစားပေးထိုးပေးဖို့စီစဉ်ထားတာပါအမေရိကန်ပြည်အောင်စုကကမ္ဘာပေါ်မှာ COVID-19 ကူးစက်မှုနဲ့သေဆုံးမှုအများဆုံးရှိနေတဲ့နိုင်ငံမှာနိုင်ငံတော်ကလူပေါင်း3000ကျော်နီးပါးသေဆုံးခဲ့ပြီးတော့သန်း20နီးပါးရောဂါကူးစက်ခံထားပါရခင်ဗျာ။ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မြို့နယ်မှာစိုက်ထူထားတဲ့လူမဲမျိုးသမီးဘရီယန်နာတေလာရဲ့ရုပ်တုဖျက်ဆီးခံရတဲ့ပတ်သက်လို့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။လွန်ခဲ့တဲ့မတ်လတုန်းကကန်ဒဂီပြည်နယ်လူဝေဘေးမြို့မှာရှိတဲ့သူနေငန်းတွင်ရဲတပ်ဖွဲ့ကဝင်ရောက်ပြီးတော့ပစ်ခတ်မှုဖြစ်ပွားရာကနေသူတေဆုံးခဲ့တာပါအမေရိကန်ပြည်အောင်စုမှာအသားရောင်ခွဲခြားမှုနဲ့ပတ်သက်ပြီးသတင်းတွေကြဲကြဲလောလောထပ်ပေါ်လာချိန်မှာဘရီယန်နာတေလာတေဆုံးခဲ့တာကြောင့်သူ့ကိုဂုံပြုတ်ပြီးတော့အမတ်တရရုပ်တုကိုလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကစိုက်ထူခဲ့တာပါပြီးခဲ့တဲ့သတင်းပတ်ကုန်စနေနေ့ကသူ့ရုပ်တုဖျက်ဆီးခံလိုက်ရတာကိုတွေ့ရှိခဲ့ကြပါတယ်အော့ကလန်မြို့ကန်Karen Kennedy ga
I think for me it brought up a lot of emotions from you know her initial
သူတည်ဆုံးသွားပြီတဲ့နောက်အတော်လေးစိတ်မကောင်းဖြစ်ခဲ့ရပါတယ်အခုလဲသူ့ရုပ်ထုကိုဖျက်ဆီးလိုက်ကြပြီဆိုတော့နောက်တစ်ချိန်ထပ်ပြီးခံစားရပြန်ပါတယ
်တေလာရဲ့ရုပ်ထုကိုလုတ်ခဲ့သူပပုဆရာလီယိုကာဆင်ကတော့ Latham Square မှာထားရှိတဲ့ဒီရုပ်ထုကိုဖျက်ဆီးတာဟာလူမျိုးရေးတက်ခိုက်မှုဖြစ်တယ်လို့ဆိုပါတယ်လိုဝင်ဝေးမျိုးမှာမွေးရစင်းနဲ့ပတ်သက်ပြီးတော့ရဲကဝင်ရောက်စီးနှင်းမှုအတွင်းလူပြူရဲဝန်ထမ်းတို့ရဲ့ပြစ်ခတ်မှုကြောင့်လူမဲအမျိုးသမီးဘရီယန်နာတေလာသေဆုံးခဲ့ရာကနေအမေရိကန်တလွားဆနပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အသက်26နှစ်အရွယ်သူနာပြူတူဖြစ်တဲ့တေလာရဲ့နေအိမ်ကိုရဲတွေဝင်ရောက်စီးနှင်းရှာဖွေပြီးမှတော့မွေးရစင်းဝါလည်းမတွေ့ရသလိုမွေးသားလည်းရှာမတွေ့ခဲ့ပါဘူး။အခုအခါမှာတော့ဒီပြစ်ခတ်မှုမှာပါဝင်တဲ့ရဲဝန်ထမ်းနှစ်ဦးပေါ်စုံစမ်းစစ်ဆေးနေပါတယ်။အော့ကလန်မြို့နယ် Keith Groupie ကရုပ်တုဖျက်ဆီးခံရတဲ့ပတ်သက်လို့အခုလိုပြောပါရယ
် it just makes me feel like I mean can't we have anything
ဘာကြောင့်အခုလိုစိတ်ထားမျိုးနဲ့လောက်ကြတာလဲဆိုတာကိုစဉ်းစားမိပါတယ်သူတည်ဆုံးသွားတယ်ဆိုတာကလွန်နေပါပြီအခုတော့ဘာကြောင့်ဒီလိုလောက်ကြတာပါလဲ
တေလာရဲ့ရုပ်တုကိုထုလုပ်ခဲ့တာဟာ Black Lives Matter လှူရှာမှုရဲ့အမွေနှစ်ကိုဂုံပြူတဲ့အနေနဲ့ဖြစ်တယ်လို့ခေတ်ပြန်နိုင်ငံရေးအခြေအနေပေါ်ထင်ဟတဲ့အမှုပညာလက်ရလို့လဲပပုဆရာကာဆန်ကပြောပါရယ်ဖြစ္စည်းကံတဲ့ရုပ်တုကိုဖယ်ရှားပြီးရင်တော့တိတ်မကြခင်မှာရုပ်တုအစ်တစ်ခုအစားပြန်စိုက်ထူဖို့အစီအစဉ်ရှိတယ်လို့သူကပြောပါရယ် အောက်ကမြို့ကလုပ်ငန်းရှင်တူဖြစ်တဲ့နန္နာဂျွိုင်နာက
it's a small bust head with a big base
ဒီယုတ်တုကအောက်ခံခုံပေါ်မှာတင်ထားတဲ့ဥကောင်းပိုင်းတည်းဆိုတော့ကန်ချီလို့ရတယ်လို့ဖြည့်ဆည်းလို့လည်းရပါတယ်စကေးဘုတ်စီးတဲ့ဥယျာဉ်နေရာမှာလှုပ်ထားတာဆိုတော့ဘာကြောင့်ဖြစ်မလဲဆိုတာမသိနိုင်ပေမဲ့လူမျိုးရေးမုန်တီးမှုကြောင့်ဖြစ်တဲ့အကျိုးတရားမဟုတ်ပါစေနဲ့လို့ပဲစူတောင်းရင်ပြောလင့်မိပါတယ
်အခုခမာရောဘီယနာဒီလာရဲ့အင်ကိုဝင်ရောက်ရှာဖွေရမှာလှုပ်ထုံးလို့နီးအတိုင်းမဆောင်ရွက်ခဲ့တဲ့ရဲဝန်ထမ်းကိုရောပြစ်ခတ်ခဲ့တဲ့ရဲဝန်ထမ်းကိုရောတပ်ဖွဲ့ဝင်ဖြစ်ကနေထုတ်ပြဖို့အရေးယူဆောင်ရွက်ထားပါတယ်ရဲတပ်ဖွဲ့ကအခုလိုဝင်အောင်စီးနင်းရမှာတော့တေလာနဲ့အတူရှိနေတဲ့ချစ်သူအမျိုးသားကင်နက်ဝါကာကရဲတွေကိုကျူးကျော်ဝင်ရောက်လာသူတွေလို့ထင်ပြီးတော့တနက်နဲ့စီရင်စီးပစ်ခဲ့တာကြောင့်ရဲဝန်ထမ်းတို့လည်းဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်နေပါပြီကျမခင်မျိုးတက်ပါ2020ထဲမှာအင်ကာဂျိုစူးစမ်းမှုအပအဝင်အာဂတနည်းပညာတွေ AI နည်းပညာတွေတိုးတက်မှုရှိတဲ့အပြင်တကမ္ဘာလုံးခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်အတွက်အချိန်တိုအတွင်းမှာပဲကာဝယ်ဆေးထုတ်နိုင်တဲ့ဆေးဘက်ဆိုင်ရာထူးခြားတဲ့အောင်မြင်မှုတွေပါရှိခဲ့တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာဂရီတာတင်ကပြောပါတယ်
ဒီကယောဂကာကွယ်မှုအတွက်ကိုစေသူတေသနာကအတင်းဆိုင်ပင်ပြီးလုပ်ကြပါတယ်ဒါတကဘာအဝမ်းပါပဲကိုရီးယားမှာကိုဂျပန်မှာကိုအိန္ဒိယမှာအဒီနိုင်ငံမှာအင်္ဂလန်မှာအဲ့လိုဝိုင်းပြီးလုပ်ကြပါတယ်ဒီကာကွယ်ဆေးထုတ်ဖို့အတွက်ကိုလုပ်တဲ့အထက်မှာအဓိက3-4မျိုးလောက်ရှိပါတယ်အဲ့အထက်ကတနည်းအားဗီဇာမျိုးယူဆဲလ်ကိုပြောင်းလဲပြီးအန်တီဘော်ဒီတွေအများကြီးထုတ်လာဖို့အတွက်ကိုလုတ်တယ်ဟာအဲ့ဒီကဟိုတဲ့ဓာတုပေတာနိုဘယ်ဆုရတဲ့အမေရိကန်နိုင်ငံနဲ့ပြင်သစ်နိုင်ငံအမျိုးသမီးတို့ထင်ရောက်သူတို့စတွေ့တဲ့ကက်စပါမျိုးဗီဇတီးဖြတ်မှုပေါ့နော်ဂျင်းအက်ဒီတင်းနဲ့ပတ်သက်တဲ့ဟာကိုအောင်မြင်မှုကိုသူတို့နိုဘယ်ဆုပေးလိုက်ပါတယ်အဲ့ဒီဟာအခြေခံပြီးတော့အဲ့ဒီဗီဇတီးဖြတ်မှုနဲ့ဗိုင်းရပ်စ်ပေါ့နော်မျိုးဗီဇ DNA ကိုပုံစံတစ်မျိုးတွင်းပေးလိုက်တယ်ကိုဗစ်ဗိုင်းရပ်စ်ရဲ့ပုံစံအတိုင်းအတိအကျကိုရှာနိုင်တဲ့ mRNA ပေါ့နော်သူ့ရဲ့ DNA ရဲ့မိဖက်ဖြစ်တဲ့ ribonucleic acid အဲ့ဒီဓာတ်ကိုဒီဇိုင်းလုပ်ပြီးတော့ထည့်ပေးလိုက်တာထည့်ပေးလိုက်ပြီးတော့မှသွားရှာပြီးတော့မှဖြတ်ပေးတယ်အဲကိုကံအားကောင်းအောင်လုပ်ပေးတယ် COVID-19 သုတေသနနဲ့ပတ်သက်တဲ့ဟာမှာတိုးတက်မှုတစ်ခုပါဒါတကယ်ကိုအောင်မြင်မှုလို့ပြောနိုင်ပါတယ
်ဒီမျိုးပိစားကြီးဖြတ်တဲ့နည်းပညာတစ်ချောင်းယောဂပိုးကာဝယ်ဆေးထုတ်ရမှာအရင်လိုနှစ်နဲ့ချီပြီးမကြတော့ဘဲတနည်းမဖြစ်ခင်မှာထုတ်နိုင်ခဲ့တာဖြစ်ပါတယ်။ဒါအပြင်ဗီဇဆဲလ်ကိုခန္ဓာကိုယ်ပြင်ပမှာပွားယူနိုင်တဲ့နည်းတွေ့ကြတာလည်းထူကြတယ်လို့ပြောပါတယ်
။ဇီဝသူတေသနာအောင်မြင်မှုတွေအများကြီးရှိပါတယ်။ဥပမာအဖြစ်လူရဲ့ကိုယ်အတွင်းမှာမဟုတ်ဖဲနဲ့ဗီဇဆဲလ်ကိုအပြင်မှာပွားယူလို့ရတဲ့သူတေသနာကိုဒီနှစ်အောင်မြင်စွာလုပ်လို့ရပါတယ်။များသောအားဖြင့်တက်ရှိဆဲလ်တွေထဲမှာတက်ရှိခန္ဓာကိုယ်ထဲမှာသူကပွားယူရပါတယ်အခုကပြင်မှာဓာတုပေဒနီးအယပေါ်ပြီးတော့မှပွားယူတဲ့နီးကိုသူတို့စတွေ့ပါတယ်ဒါအောင်မြင်မှုကြီးတစ်ခုလို့ဆိုနိုင်ပါတယ
်မျက်စိနဲ့ပတ်သက်တဲ့တီထွင်မှုနည်းပညာတွေထဲမှာတော့ထူးထူးခြားခြားအောင်မြင်မှုတစ်ခုရှိပါတယ
်မွေးကလေးကမျက်လုံးကွယ်နေတဲ့လူတွေအတွက်ကိုသူတေသနာလည်းပါပါတယ်ဗကရီမျက်လုံးကလုံးဝမမြင်ရတော့ဘူးအဲ့တော့သူကမျက်မှန်တက်လိုက်ရတယ်မျက်မှန်မှာကိုနိုင်ကူကသူကကင်မရာလိုဟာမျိုးလေးတက်ပေးထားပြီးတော့မှအဲ့ဒီကင်မရာကနေမြင်လွှားနေပြီးတော့အုံနောက်ထဲကိုတရားစစ်ကလေးတွေနဲ့သွားပြီးတော့စတီမူလေးလုပ်တဲ့ဟာမျိုးလိုပဲမျက်မှန်ကင်မရာကနေရိုက်လိုက်တဲ့ရုပ်စွာကိုတရားစစ်တပ်ပြောင်းပြီးအုံနောက်ထဲမှာမျက်လုံးရုပ်တဘာဝကိုမြင်ရတဲ့ဒီမျက်ကြည်ဓာတ်ကိုသွားပြီးတော့နှိုးဆွပြီးတော့မှပုံရိပ်မြင်အောင်လုပ်လို့ရပါပြီအဲ့ဒါဒီအရေးကြီးတဲ့အောက်ပြင်မျိုးတစ်ခုပါနောက်ဆုံးသူတေသနာလုပ်တဲ့အချိန်မှာမျက်ကမှန်ကနေအဝေးရောအနီးရောသူဟာသူအလိုလို adjust လုပ်ပေးပြီးဒီမှန်ဘလူးအားကိုချဲလိုက်ကျော်လိုက်လို့လို့ရတဲ့ဟာအဒါပေါ်လာပြီအဒီရေပုံပြီးစိတ်ဝင်စားဖို့ကောင်းတာဘင်ကုန်းပြောနေတဲ့အခါကျလို့ရှင်ဘင်ကုန်းပြောတဲ့လူကဒီလိုအောက်ကိုကြည့်နေမဲ့အစအဲ့ဒီမျက်ကမှန်မှာ computer screen လိုဟာမျိုးအလိုလိုပေါ်လာမယ်ကိုပြောချင်တဲ့စလုံးလေးတွေကိုပတ်ထားတဲ့ဟာလေးတွေပါအကုန်ပေါ်လာတယ်အဲ့တော့ double vision လို့ဖြစ်သွားအဲ့တော့မျက်ကမှန်မှာအစွားတွေအများကြီးထည့်ပြီးပြောနေတဲ့လူကိုလည်းမြင်နေရတဲ့အချိန်မှာပဲမိန်ကုံးပြောနေတဲ့လူကပဲသူပြောချင်တဲ့အကြောင်းအရာတွေကိုလည်းဒီမျက်လုံးပေါ်မှာအလိုလိုပေါ်လာအောင်လုပ်ပေးလို့ရတဲ့နည်းပညာ
2020အတွင်း ထူးခြားတဲ့တည်ထွင်မှုနောက်တစ်ခုကတော့ဇီဝအခြေထုတ်နိုင်ခဲ့တာပါ
။စိတ်ပညာမှာခွဲစိတ်ကုသတဲ့အခါဒဏ်ရာရတဲ့အခါအသားကိုပြန်ချုပ်ရတယ်။မြင်းမီးနဲ့ချုပ်တာ၊ကော်ကတ်တာလို့ပါလို့နဲ့အသားကိုပြန်စီအောင်လို့အခုသူတို့လူရဲ့အရေပြားအရေခွန်ကအကျန်လေးအနေပြီးတော့မှသူကအချီတစ်မျိုးထုတ်လိုက်တဲ့လူခန္ဓာကိုအစိပ်ပိုင်းကနေထုတ်တဲ့အရေခွန်နဲ့ထုတ်တဲ့အချီဖြစ်တဲ့အတွက်ပြန်ထုတ်လိုက်တဲ့အခါဟိုအနာကျက်တာမြန်ပါတယ်အဲဒါကို biological yarn လို့ခေါ်တယ်ဇီဝအချီအဲ့ဒါကိုဒီနှစ်ထဲမှာထွင်တာ
နောက်အောင်မြင်မှုတစ်ခုကတော့ဇင်းလိုဘော့စ်လို့ခေါ်တဲ့တက်ရှိဆက်ရုပ်ကိုဖန်တီးနိုင်တာပါ
တက်ရှိဆဲရုပ်လို့ခေါ်ရမှာပေါ့နော်ဟိုဇီဝနဲ့လောက်ထားတဲ့ဂျီနိုဘော့လို့ခေါ်ပါတယ်ဂျီနိုဘော့ကပါလဲဆိုလို့ရှိရင်ရိုးရိုးဆဲရုပ်မဟုတ်တော့ပဲနဲ့သူကဆဲလ်တွေကိုကိုလိုချင်တဲ့ဒီဇိုင်းနဲ့ပုံစံရအောင်လုပ်ပြီးတဲ့အခါဒီဆဲလ်ကပဲမလိုအပ်တဲ့ပစ္စည်းကိုဖယ်ပေးဖို့လိုအပ်တဲ့ပစ္စည်းကိုဓာတုသဘောအရာပြောင်းလဲမှုအဲ့ဒါကိုထည့်ပေးဖို့အတွက်ကိုသူတို့ဒီဇိုင်းလုပ်ပါတယ်အဲ့တော့သူတို့ဘယ်လိုလုပ်ရလဲဆိုလို့ရှိရင်ဒီ super computer ပေါ့နော်ယူကျွန်တော်တို့ computer နဲ့မဟုတ်ဘူးတစ်စက္ကန့်အချိန်ပေါင်းတန်ပေါင်းတိန်ပေါင်းဂရီပေါင်းမြောက်များစွာ instruction တို့တွက်ချက်နိုင်တဲ့ set နဲ့သူက model ပေါ့နော် design လုပ်ပါတယ် cell အမျိုးစုံသူတို့ထွင်ကြည့်တယ်လုပ်ပြီးတော့မှသူတို့စေးကူခိုင်းလိုက်တယ်ရှာခိုင်းလိုက်တယ်အာဖရိကတိုင်းမှာရှိတဲ့ part တစ်မျိုးရဲ့ cell ကို design လုပ်ပြီးတော့မှသုတေသနလုပ်တာပါအဲ့တော့သုတေသနအောင်မြင်မှုကနောက်တစ်ဆင့်မှာပါပါလာမလဲဆိုလို့ရှိရင်အတုံးကြော်ရတဲ့အများကြီးပါပဲအနုမျိုးဓာတ်ရောင်ခြည်ဖြစ်နေတဲ့နေရာဘယ်နေရာမှာလဲဒီ cell တွေကိုမွေးပြီးတော့မှရှာခိုင်းလိုက်လို့ရတဲ့ဟာတနည်းသူတို့စဉ်းစားတာပေါ့နော်အလိုချက်ချင်းအသုံးပြုလို့ရမှာနောက်ဒီသမုတ်ဓာတ်တွေထဲမှာရှိတဲ့ plastic အပိုင်းအစတွေအဲ့ plastic အပိုင်းအစတွေကသမုတ်ဓာတ်အပြင်ကြီးတစ်ခုလုံးဆိုတိတ်များလွန်အားကြီးတဲ့အခါကျတော့ဒီအပိုက်တွေကိုရှင်းဖို့အတွက်ခုန cell တွေကိုအများကြီးကိုမွေးထုတ်လိုက်ပြီးပင်လယ်ပေါ်မှာဖြန့်ချိလိုက်မယ်ပြန်ပြီးတော့မှသူကမိုက်ခရိုပလတ်စတစ်လို့ဒီအမိုက်တွေကိုတိမ့်ပြမဲ့နီးစားလို့ကိုကြိုးစားနေပါတယ်။နောက်ခုကျွန်တော်တို့သွေးကြောပိတ်တယ်ဆိုလို့ရှိရင်ဒီသွေးကြောတွေကိုဇီနိုဘော့ဆဲရုပ်ကလေးကိုထည့်ပေးလိုက်။သွေးကြောပိတ်နေတဲ့နေရာရောက်လို့ရှိရင်ပိတ်နေတဲ့သွေးကြောအစီကိုသူတစ်ဖြည်းဖြည်းဖဲ့ယူမယ်ဆိုပြီးတော့အဲ့ဒီနီးကိုသူတို့သူတေသနာလုပ်နေပါပြီခင်ဗျ။
နောက်တစ်ခုကလူရဲ့ခန္ဓာကိုယ်ရင်းအစိပ်အပိုင်းတွေကိုအထင်သာမြင်နိုင်အောင်လုပ်နိုင်တာဖြစ်ပါတယ်။
ခန္ဓာကိုယ်အစိတ်အပိုင်းရဲ့ယိုယွင်းမှုအတိအချာသိဖို့အတွက်ကိုသူတို့ transparent organ ဆိုပြီးတော့သူတို့နည်းတစ်မျိုးထင်ပါတယ်။ဥမာအားဖြင့်အုံနှောက်အုံနှောက်ရဲ့အစိတ်အပိုင်းကဘယ်လိုရှိသလဲဆိုတဲ့ဟာကို UU X-ray နဲ့ရိုက်လို့မရတဲ့အတွက်လေဆာရောင်ခြည်အဲ့ဒီနည်းပညာကွန်ပျူတာနည်းပညာနဲ့ယောဂဖြစ်နေတဲ့အုံနှောက်ယောဂဖြစ်နေတဲ့ကြောက်ကပ်ကိုသုံးသပ်ရင်အကုန်လုံးကြည့်လို့ရအောင်လုပ်တဲ့ set ကိုသူတို့ထွင်တာ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့တိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲကျင်းလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်လာအောင်ပါနော
်။2021ခုနှစ်ရဲ့ပထမဆုံးနေ့တောက်ချာနေ့ညအတွက် VOE မြန်မာပိုင်းကနေပြီးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပြပါအောင်မယ်။COVID-19 ကရောဂါကြီးကိုရင်ဆိုင်နေရချိန်ကမ္ဘာတဝန်းကပြည်သူတွေဟာ2021နှစ်တစ်ကိုပျော်ပွဲရှင်ပွဲတွေမပါဘဲကြိုဆိုခဲ့ကြပါတယ်။ American ပြည်ထောင်စု New York မြို့ကအထင်ကြီး Times Square နေရာမှာပုံမှန်လူထောင်နဲ့ချီစုဝေးပြီးနှစ်တစ်ကြိုနေကြဖြစ်ပေမဲ့ဒီနှစ်မှာတော့နှစ်တစ်ကူကြိုဆင်မြင့်ဖျော်ဖြေပွဲတွေစီကိုအထူးအဲ့တွေကလွဲလို့လက်မကြီးတွေပေါ်မှာရှင်းလင်းခြောက်ကန်နေပါတယ်။အမေရိကန်မျိုးတော်တော်များများမှလည်းတစ်တစ်ကူကျိုးဆိုတဲ့ပွဲတွေကိုလူအများမပါဘဲကျင်းပခဲ့ကြပေမဲ့ကာစီနိုလောင်းစားရုံတွေတန်းစီနေတဲ့လတ်စ်ဗေးဂတ်စ်မျိုးကလတ်စ်ဗေးဂတ်စ်စထရစ်လမ်းမကြီးပေါ်မှာတော့မိဘဖောက်ပွဲကိုလူထောင်နဲ့ချီစုဝေးကြီးခဲ့ကြပါတယ်ကိုဗစ်ကာကွယ်ဆေးနှမျိုးကိုတရားဝင်သုံးဆွဲခွင့်ပြုထားတဲ့အမေရိကန်ပြည်ထောင်စုမှာအများပြည်သူစီကိုကိုဗစ်ကာကွယ်ဆေးတွေမရောက်ဖဲတောင်းနှင်းနေပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရက2020ခုနှစ်မကုန်ခင်မှာပြည်သူတန်း20လောက်ကိုကိုဗစ်ကာကွယ်ဆေးထိုးပေးရမယ်လို့ခန့်မှန်းခဲ့ပေမဲ့ဒီဇင်ဘာ30ဗုဒ္ဓဟူးနေ့အထိနိုင်ငံတော်ကကိုဗစ်ကာကွယ်ဆေး 12.4 သန်းကိုပဲဖြန့်ချိထားနိုင်တယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC မှတ်တမ်းတွေအရသိရပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုပြန့်နှံ့နေတာကြောင့်ဗန်ကောက်မြို့တော်ကကျောင်းတွေအပန်းဖြေတန်းချန်တွေလက်ဝဲဝဲကျင်းပတဲ့နေရာတွေအပါအဝင်လူအများစုဝေးနိုင်တဲ့နေရာတွေကိုပိတ်ထားပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ကြနေညအတွက်ရေဒီယိုအသံဖွင့်မှုကတော့ဒီလောက်ပါပဲရှင်။သောတာရှင်တွေအားလုံးနှစ်သက်မှာကျန်းမာငြိမ်းချမ်းကြပါစေရှင်။ကျွန်မဆင်းရဲမြန်မာ
This program has come to you from the Voice of America, Washington.